Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်ရရှိမြတ်ခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇွန်လ24ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုဗီတာ3240နဲ့49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာတော်ရရှိအားလုံးရွှေလန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနေ့မှာထုတ်ခြားတဲ့သတင်းတွေကတော့တရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲစတင်ကျင်းပနေပါပြီစီးရီးယားနိုင်ငံမှာ IS အကြမ်းဖက်သမားတွေထံကမြို့တချို့ကိုပြန်လည်တင်ပြနိုင်နေပြီဖြစ်ပါတယ်အစ္စလာမ်ဘာသာဝင်တွေရဲ့ဘာသာရေးအထွတ်မြတ်ရာမဒန်ဥပုလ္လစတင်တဲ့အထိမ်းမှညစာဆောက်ပွဲကိုတင်းနေလာနေညကအင်ဂျီတော်မှာသမရဘာရက်အိုဘားမားကအခမ်းကျင်းပခဲ့ပါတယ်ဒီလိုနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမှတ်အင်ဂျီနိုင်တဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
We're proud by the way to have Weiwei Nu with us tonight a former political prisoner who's working on human rights issues
တင်လင်းလာနေညတမရအင်ပြူရောမှာပြုလုပ်ခဲ့တဲ့အစ္စလမ်ဘာသာဝါဖြေညစာစာဝယ်ကျင်းပခြင်းမှာတက်ရောက်သူမြန်မာလူခွင့်ရေးလှုပ်ရှားသူမတ်ဝေဝေနုကိုကြိုးစိုးနှုတ်ခွန်းဆက်တဲ့စကားတမရအိုဘားမားပြောကြားသွားတာဖြစ်ပါတယ်မကြာခင်မှာတင်ဆက်ပေးမယ့်သတင်းလှော်လေးတွေမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်စစ်တပ်ကပြစ်တက်လူသေဆုံးသွားတဲ့သတင်းတော့ကူပါကြီးအမှုနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကတပ်သေးတွေကိုပထမဆုံးတရားရုံးတင်ပြီးတော့စစ်ဆေးနေတဲ့သတင်းထမ်းနိုင်ငံမှာလူကုန်ကူးမှုကိစ္စစုံစမ်းစစ်ဆေးနေတဲ့အခြေအနေရဲ့အကြောင်းစတာတွေကိုနားဆင်ရမှာပါနောက်ပိုင်းမှာလည်းကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်အင်္ဂလိပ်စာသင်ခန်းစာနဲ့အင်ကာညဓာတ်ရိုက်ဒီလိုင်းကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နိုင်ငံစလုံးကစိုးရိမ်မှုရှိတဲ့ကိစ္စရပ်တွေကိုအောင်မြင်စွာဖြေရှင်းဆောင်ရွက်မှုအပေါ်ကမ္ဘာကြီးကအာကုအာထပြုနေကြောင်းပြောကြားပြီးတရုတ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲကိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကဖွင့်လှစ်ပေးလိုက်ပါတယ်။အဲ့ဒီဆွေးနွေးပွဲအတွင်းဒီဆွေးနွေးပွဲအတွင်းပြဿနာတွေအားလုံးကိုတထိုင်တည်းဖြေရှင်းနိုင်မှာမဟုတ်ပေမဲ့ပြဿနာတွေပြည်လည်ရေးကိုဥတီပြီးလှုပ်ဆောင်သွားကြဖို့လိုအပ်ကြောင်းအမေရိကန်နဲ့တရုတ်နိုင်ငံအကြားကကွဲပြားမှုတွေကိုပြုမှုလင်းလင်းပဲဒုသမ္မတဂျိုးဘိုင်ဒန်ကပြောကြားသွားပါတယ်။နေရကြပြုလုပ်မဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲတွေအတွင်းလုံခြုံရေးကိစ္စအပါအဝင်ဥရုယာတီပြောင်းလဲမှုဆိုင်ရာစင်ခုံမှုတွေကိုဘလို့ပူးပေါင်းတိုးမြင့်ဆောင်ရွက်ကြမလဲဆိုတာနဲ့သဘောထားမတိုက်ဆိုင်မှုတွေကိုအဖြေရှာတဲ့တစ်ချိန်တည်းမှာပဲအကြမ်းဖက်မှုတိုက်ဖျက်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့နဲ့တောင်တုပ်ပင်လယ်ပြင်အတွင်းပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေမှာတရုတ်နိုင်ငံကကျွန့်တီဆောင်နေတဲ့ကိစ္စအစရတွေကိုဆွေးနွေးသွားကြမှာဖြစ်ပါတယ်။တချို့ကိစ္စရပ်တွေမှာနိုင်ငံအကြားသဘောတူညီချက်မရနိုင်ပဲဖြစ်နေတယ်လို့ကမ္ဘာစီးပွားအင်အားကြီးနိုင်ငံအကြာအရာရာမှာသဘောတူညီမှုမရှိဘူးဆိုတာကိုတရုတ်ဒုသမ္မတဝန်ယန်ကဝန်ခံပြောကြားသွားပါတယ်။ဒါပေမဲ့တွဲဆုံဆွေးနွေးတဲ့နီလန်ဟာထိတ်တန့်ရင်ဆိုင်ရေးနီလန်နဲ့ပိုလှုပ်ဆောင်တဲ့နီလန်ဖြစ်ကြောင်းတရုတ်နဲ့အမေရိကန်တို့အနေနဲ့ထိတ်တန့်ရင်ဆိုင်ရေးဆိုတဲ့လမ်းဟောင်းကိုမရွေးချယ်တင်ကြောင်းဒုသမ္မတဝန်ကြီးကပြောကြားသွားပါတယ
်။ Syria မှာ cut ဥဆောင်တဲ့တပ်ဖွဲ့တွေဟာ IS Islamic အုပ်စုတစ်ချိန်ကထိန်းချုပ်ခဲ့တဲ့မြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီးနိုင်ငံတွင် IS ခြေကုပ်အမာခံစခန်းရှိရာကိုချီတက်ရမှတိုးတက်မှုတွေရရှိခဲ့ပါတယ်။ American ဥဆောင်တဲ့ညွန်ပေါင်းတပ်ရဲ့လေကြောင်းတိုက်ခိုက်မှုအထောက်အကူအပြင်အချို့သဘုံအုပ်စုတွေရဲ့အကူအညီနဲ့ Ain Issa မြို့ကိုအင်္ဂါနေ့ကပြန်လည်သိမ်းပိုက်ခဲ့တယ်လို့ YPJ cut တပ်ဖွဲ့ဝင်တွေကပြောပါတယ်။ဒါအပြင်ဆော့ဆော့ပိုင်းကစီးရီးယားမြောက်ပိုင်းမှာရှိတဲ့အဓိကစစ်ခန်းတစ်ခုကိုလည်းကတ်တပ်ဖွဲ့တွေက IS စစ်သွေးကြွားလက်ထဲကနေတင်ပိုက်နိုင်ခဲ့တာပါ Islamic စစ်သွေးကြွားတွေဟာအင်းအစ္စာမျိုးကနေလုံးဝထွက်ခွာသွားပြီဖြစ်တယ်လို့ Syria လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကသတင်းပေးပို့ပါတယ်ကတ်တပ်ဖွဲ့တွေခုလိုအင်းအစ္စာမျိုးနဲ့စစ်အခြေစိုက်စခန်းတက်မ63ခုကိုတက်မ63ခုတင်ပိုက်နိုင်ခဲ့ပြီဆိုတဲ့သတင်းကိုတော့ American ကာကွယ်ရေးဝန်ကြီးဌာနကအတည်ပြုပေးနိုင်ခြင်းမရှိသေးပါဘူးရှင်
နေတိုမဟာမိတ်နိုင်ငံ၏အပေါ်ရုရှားနိုင်ငံနဲ့တခြားအကြမ်းဖက်အဖွဲ့တွေရဲ့ချင်းချမှုတွေကနေကာကွယ်နိုင်မှုအတွက် Baltic နိုင်ငံ၏အပါအဝင်ဥရောပတိုက်တွင်းကနိုင်ငံပေါင်း6နိုင်ငံမှာတင်ကားအစီ150နဲ့တခြားစစ်လက်နက်ကြီးတွေအမေရိကန်ပြည်ထောင်စုကကြိုတင်ချထားမှာဖြစ်ပါတယ်။အဲ့ဒီလက်နက်တွေချထားမဲ့အစီအစဉ်ကို Baltic နိုင်ငံတွေဖြစ်ကြတဲ့ Estonia, Lithuania နဲ့ Latvia အပါအဝင်ဘူဂေးရီးယား၊ရိုမေးနီးယားနဲ့ပိုလန်နိုင်ငံတို့ကသဘောတူလိုက်ကြပြီဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter က Estonia နိုင်ငံမျိုးတော့တလင်းမြို့မှာသတင်းတောက်တွေကိုအင်ကာနေကပြောပါတယ်ယူကရိန်းနိုင်ငံခရိုင်းမီးယားဒေသကို ရုရှားကမနစ်ကတင်ပိုက်လိုက်ပြီးတဲ့နောက်နေတိုမဟာမိတ်တပ်ဖွဲ့အနေနဲ့စီးရဲလေ့ကျင့်မှုတွေနဲ့အဖွဲ့ဝင်တွေရွှေ့ပြောင်းနေရာချထားတဲ့အစီအစဉ်တွေတိုးမြင့်လှုပ်ဆောင်နိုင်ဖို့နဲ့အရေးပေါ်အခြေအနေနဲ့ကြုံလာရင်ထုတ်သုံးလို့ရနိုင်မဲ့စစ်လက်နက်တွေတိုးလောင်ထားရတဲ့အတွက်နေတိုခေါင်းဆောင်တွေကသဘောတူထားကြတာပါ။ကြိုတင်ချထားမဲ့အဲ့ဒီလက်နက်ပစ္စည်းတွေဘယ်နေရာမှာထားမယ်ဆိုတာကိုအတိအကျမပြောပေမဲ့အဲ့ဒါတွေဟာမရွှေ့မပြောင်းနိုင်တဲ့အနေထားမျိုးမဟုတ်သလိုပုံမကောင်းမွန်တဲ့တင်နန်းပို့ချရေးကိုလှုပ်ဆောင်နိုင်မှာဖြစ်ပြီးဥရောပတိုက်တွင်တပ်ဖွဲ့တွေရွှေ့ပြောင်းရေးအတွက်လွယ်ကူစေမယ်လို့ဝန်ကြီးကာတာကပြောပါတယ်
။ American ပြည်တွင်းစစ်အတွင်းလွှင့်တူခဲ့တဲ့ Confederate အလံကိုလွှတ်တော်ဝင်အတွင်းကနေဖယ်ရှားပစ်ဖို့ပြည်내အုပ်ချုပ်ရေးမှူး Nikki Haley ကမေတ္တာရက်ခံခဲ့ပြီးနောက်တောင်ကယ်ရိုလိုင်းနားပြည်내လွှတ်တော်ကဒီကိစ္စကိုအခြေတင်ဆွေးနွေးဖို့သဘောတူခဲ့ပါတယ်။လူမျိုးရေးခွဲခြားမှုနဲ့ကြေကျွန်စနစ်ကိုကိုးစားပြုတယ်လို့ဆန္ဒပြသူတွေကယူဆတဲ့ဒီအလံကိုလူထုရှေ့မောက်မှာမထားဖို့လွှတ်တော်အမတ်တွေကိုဒေသခံရာပေါင်းများစွာတို့ကအင်္ဂါနေ့က Charles Stemma ရှိတဲ့လွှတ်တော်ပြင်ပတ်မှာတောင်းဆိုခဲ့ကြတာပါ။ဒီကိစ္စကိုအခြေတင်ဆွေးနွေးဖို့လွှတ်တော်ကသဘောမတူခဲ့ရင်အထူးညီလာခံတရက်ကိုခေါ်ယူမယ်လို့ Haley ကတနင်္လာနေ့ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်က Charles Stemma ရှိတဲ့ဖျားခရီးရန်ဖျားရှိခိုးကြောင့်မှာအာဖရိကနယ်ပါအမေရိကန်ကိုဦးတို့ကိုပြတ်တက်ခဲ့တဲ့လူပြူလူငယ်တနက်သမားကဒီပြည်ရင်းစစ်အလံကိုကင်ထားတဲ့သူ့ရဲ့ရုပ်ပုံနဲ့သူ့ကိုယ်သူလူမျိုးရေးခွဲခြားသူဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့တာပါရှင
် VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာအစ္စလာမ်ဘာသာဝင်တွေရဲ့ဘာသာရေးအထွတ်အမြတ်ရမဒန်ဥပုလ္လစတင်တဲ့အထိမ်းအညသာစာပွဲတစ်ခုကိုတနင်္လာနေ့ညကအင်ဂျူရောမှာသမရဘာရာကိုဘာမာကတဲခင်အခံပြီးဘာသာရေးအရာမလို့မုံထားဘက်လိုက်တာကိုကန့်ကွက်ပြောဆိုတော့ပါတယ်အစင်အလာရတဲခင်အခံနဲ့အစ်ဖတာလို့ခေါ်တဲ့အဲ့ဒီဝါဖြေညသာစာပွဲတယောက်ဖို့မြန်မာနိုင်ငံကလူခွင့်ရေးလှူရှားသူမတ်ဝဝေနုကိုလည်းသမရဥဘာမာကဖိတ်ကြားခဲ့ပါတယ်တန်တပန်နေလွတ်တော်အမတ်တင်တဲ့အမေရိကန်နိုင်ငံသားမွတ်စလင်တွေအဲ့ဒီညသာစာပွဲကိုတက်ရောက်ခဲ့ကြတာပါဒီဝါဖြေညစာစာပွဲဟာမိမိတို့ယုံကြည်ရာဘာသာကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိတဲ့ချိုးဖောက်လို့မရတဲ့အခွင့်အရေးအပါအဝင်အမေရိကန်နိုင်ငံသားတွေအဖြစ်အတူတူကစီနောင်ထားတဲ့လွတ်လပ်ခွင့်တွေကိုပြန်ပြီးအမှတ်ရစေတယ်လို့သမ္မတဥဘာမာကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကတောင်ကိုရိုင်းနားပြည်နယ်ချာစတွန်မြို့ကအာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတွေရဲ့ခရီးရန်ဖျားကြောင်တစ်ခုမှာတနက်နေ့ဝင်ပစ်လို့လူတွေတိုက်ဆုံးခဲ့ရတာအပါအဝင်ဘာသာရေးနဲ့ဆက်နွယ်တဲ့အကြမ်းဖက်ဖြစ်ရပ်တွေကိုသမ္မတဥဘာမာကပြစ်တင်ရှုံချခဲ့ပါတယ်
တောင်ကိုရီးယားအစိုးရအတွက်တရှိုးလုံးမှုဆိုတဲ့ဆွဲချက်နဲ့တောင်ကိုရီးယားအမျိုးသားနှစ်ဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်တသက်မြောက်ကိုရီးယားကချမှတ်လိုက်ပါတယ်။ပျုံယဲမှာကျင်းပတဲ့ရုံးတင်စစ်ဆေးမှုအတွင်းကင်ကုတ်ဂျီနဲ့ချိုချွန်ဂီလ်တို့နှစ်ဦးကိုနိုင်ငံတော်ပုံကတ်မှုနဲ့ပြစ်မှုထင်ရှားတွေ့ရှိခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကအင်္ဂါနေ့ကကြေညာသွားခဲ့ပါတယ်။နိုင်ငံပိုင်ရုပ်တံလွှင့်ပေါ်မှာပြသခဲ့တဲ့ရုပ်ပုံတွေအရတရားသူကြီးကစီရင်ချက်ကိုဖတ်ပြစဉ်ကမ်နဲ့အတူပြီးခဲ့တဲ့နှစ်ကဖမ်းဆီးခံခဲ့ရတဲ့ချို့ဟာဥကောင်းငုံပြီးတော့ငိုနေပုံရခဲ့ပါတယ်။အမည်မဖော်ပြတဲ့တရားသူကြီးကဒီစီရင်ချက်ဟာအပြည့်သက်ဖြစ်ပြီးအယူခံဝင်ဖို့မရှိဘူးလို့ပြောခဲ့ပါတယ်။ဒီဖမ်းဆီးခံတောင်ကိုရီးယားအမျိုးသားနှစ်ဦးဟာ CNN ရုပ်တံလွှင့်နဲ့စကားပြောခွင့်ရခဲ့ပါတယ်။သူတို့ဟာတောင်ပိုင်းအတွက်တရှို့လုပ်ခဲ့ကြတယ်လို့လည်း CNN ကိုဝန်ခံပြောဆိုခဲ့ကြပါတယ်။တောင်ကိုရီးယားဆိုရကတော့ဒီဆွဲချက်ကိုညှင်းဆို့ထားပါတယ်ရှင်။
ပြည်နယ်နိုင်ငံအတွင်းတရုတ်ဆန့်ကျင်ရေးစိတ်ဓာတ်ကြီးထွားနေတဲ့အချိန်တရုတ်နိုင်ငံကယထာ73စင်မာယူမဲ့ကိစ္စအပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်။ဟနွိုင်းမြို့မှာပထမဆုံးအကြိမ်တည်ဆောက်တဲ့ဂုံးကျော်ယထာစီမံကိန်းမှာအသုံးပြုမဲ့ဒေါ်လာတန်း60ဘူတန်ဖိုးရှိတဲ့ယထာတွေဝယ်ယူမဲ့အစီအစဉ်ပေါ်အွန်လိုင်းဘလော့တွေနဲ့လူမှုကွန်ရက်တွေမှာဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်။တရုတ်နိုင်ငံတို့ပစ္စည်းတွေအရေးအသွေးတွေပေါ်ဆွေးနွေးနေကြတဲ့အတွက်အခုယထာဝယ်မဲ့အစီအစဉ်ကိုကန့်ကွက်နေကြတာကိုနားလည်ပေးလို့ရနိုင်တယ်လို့ဖွံ့ဖြိုးမှုလေ့လာရေးဌာနကညွှန်ကြားရေးမှူးဟောင်းငွေခွန်အားကပြောပါတယ်ဒီယထာစီမံကိန်းအတွက်ယင်းဒီငွေကိုတရုတ်နိုင်ငံကချီထားတာလို့ဆိုပါတယ
်ကနေဒါနိုင်ငံမှာကျင်းပနေတဲ့2015အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာချန်ပီယံနှစ်ကြိမ်တိုင်ရရှိခဲ့ကြတဲ့အမေရိကန်နဲ့ကိုလံဘီယာအသင်းတို့တနင်္လာနေ့ကကစားရာမှာအမေရိကန်က2-6မရှိနဲ့အနိုင်ရရှိသွားပါတယ်ဒါကြောင့်တောက်ကြနေ့ဇွန်လ26ရက်နေ့မှာအော်တဝါမှာတရုတ်အသင်းနဲ့ควอเตอร์ဖိုင်နယ်ကန်ကြမှာဖြစ်ပါတယ်ဒါဟာ1996ခုနှစ်ကဒီအသင်းနှစ်သင်းတွေ့ခဲ့ကြပြီးအခုတစ်ကြိမ်ထပ်ပြီးတော့တွေ့ကြတာဖြစ်ပါတယ်ရှင်
Washington, the voice of America, VOA.
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုစားဝင်းလှိုင်နဲ့မတ်အင်ဂျင်နီတို့ကြီးညာတွားခဲ့ကြတာဖြစ်ပါရခင်ဗျာ။ထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေကိုထုတ်လွှင့်ပေးသွားမယ့်အထက်မှာအခုချိန်ဆုံးတော့အင်ဗျူတော်မှာကျင်းပတဲ့ဝါဖြေညစာစာပွဲအကြောင်းကိုနားဆင်ရပါမယ်။အစ္စလမ်ဘာသာဝင်တွေရဲ့ဘာသာရေးအထွတ်မြတ်ဖြစ်တဲ့ရမဒန်ဥပုဘ်ကာလမှာကမ္ဘာတစ်ဖက်မှာဖြစ်ပေါ်နေတဲ့ပြိပက္ခတွေအပြင်အကျန်းဖက်နှိပ်စက်မှုကြောင့်ထွက်ပြေးနေရတဲ့ဒုက္ခတွေအရေးကိုအင်ဗီရိုမှာဇွန်လ22ရက်တနင်္လာနေ့ကပြုလုပ်ခဲ့တဲ့ဝါဖြေညစာစာပွဲအတွင်းမှာသမ္မတအိုဘားမားကပြောကြားသွားတာမှာမြန်မာနိုင်ငံကရိုဟင်ဂျာတွေနဲ့ပတ်သက်ပြီးတော့လည်းထည့်သွင်းပြောဆိုသွားပါတယ်။မြန်မာနိုင်ငံကလူခွင့်ရေးတက်ကြွလှုပ်ရှားသူမတ်ဝေဝေနုကလည်းသမ္မတအိုဘားမားနဲ့ဇပွဲဝိုင်းတဝိုင်းထဲမှာထိုင်ပြီးတော့ညစာစာခွင့်ရခဲ့တာမှာလက်ရှိမြန်မာနိုင်ငံမှာလှုပ်ဆောင်နေတဲ့ပြည်ပြင်ပြောင်းလဲရေးအခြေအနေတွေကိုသမ္မတအိုဘားမားကိုဓာတ်ရိုက်ပြောဆိုခွင့်ရခဲ့တယ်လို့မတ်ဝေဝေနုကပြောပါတယ်အပြည့်စုံကိုကိုဇော်ဝင်းလှန်ကစူးစိပြီးတော့တင်ပြထားပါတယ်ခင်ဗျာ
။ဝါဖြေညစာစာပွဲဟာမိမိတို့ယုံကြည်ရာဘာသာတရားကိုလွတ်လပ်စွာကိုးကွယ်ခွင့်ရှိတဲ့ချိုးဖောက်လို့မရတဲ့အခွင့်အရေးတွေအပါအဝင်အမေရိကန်နိုင်ငံသားတွေအဖြစ်အထူးတကားစီးနှောင်ထားတဲ့လွတ်လပ်ခွင့်တွေကိုပြန်ပြီးအမတ်ရစေတယ်လို့ညနာစာပွဲမတိုင်ခင်ပြောကြားတဲ့မင်းငွန်းနဲ့သမ္မတအိုဘားမားကထည့်သွင်းပြောကြားတော့ပါတယ်။အရှေ့လေပိုင်းဒေသအတွင်းဖြစ်ပေါ်နေတဲ့အကြမ်းဖက်စုပမှုတွေကြောင့်ဒုက္ခသည်တွေထွက်ပြေးနေရတဲ့အခြေအနေနဲ့မြန်မာနိုင်ငံအတွင်းကဖိနှိပ်ချုပ်ချယ်မှုတွေကြောင့်ရိုဟင်ဂျာတွေထွက်ပြေးနေရတဲ့အရေးတွေကိုသမ္မတအိုဘားမားကထည့်သွင်းပြောကြားတော့ပါတယ်
။ So tonight we keep in our prayers those who are suffering around the world including those marking Ramadan in areas of conflict and deprivation and hunger.
ဒီဘက်ကဖြစ်ပေါ်နေတဲ့နေရာတွေဆင်းရဲချွတ်တက်ပြီးငတ်မောခံမမှုတွေနဲ့ရင်ဆိုင်နေရတဲ့နေရာတွေမှာရမ်နန်ဥပုဘ်ကာလကိုဖျက်သန်းနေရသူတွေအပါအဝင်ကဘာတဝန်းနှင်းပန်းနှိစက်မှုတွေခံစားနေရတဲ့သူတွေအတွက်ကျွန်တော်တို့ဒီညထက်သွင်းဆူတောင်းပေးကြရအောင်ပါ ISIL Islamic State ကြော်ရဲရန်ကိုတွန်းလှန်တိုက်ခိုက်နေကြတဲ့ဆီးရီးယားနဲ့အီရတ်နိုင်ငံသားတွေအကြမ်းဖက်စူပမှုတွေအဆုံးသတ်ရေးအတွက်တိုက်ပွဲဝင်နေကြတဲ့ယေမန်နဲ့လီဗျားနိုင်ငံသားတွေစစ်ပွဲတွေနဲ့အခက်အခဲတွေဘေးကထွက်ပြေးပြီးတော့မြေရက်ပင်လိုဖြတ်လို့လွတ်မြောက်လာသူတွေယမန်နှင့်ပဋိပက္ခကနေပြန်လဲနယ်လန်ထူနိုင်ဖို့ကြိုးပမ်းနေရတဲ့ဂါဇာဒေသကလူတွေပင်လယ်ပြင်ထဲမှာရှိနေကြတဲ့လှေစည်းပြေးရွှေပြောင်းနေထိုင်သူတွေအပါအဝင်မြန်မာနိုင်ငံရိုဟင်ဂျာတွေရဲ့အခွင့်အရေးတွေကိုအာမခံချက်ပေးတင်ပါတယ
်။ဝါဖြေညစာစာပွဲကိုတက်ရောက်ဖို့အထူးဖိတ်ကြားခံထားရတဲ့မြန်မာနိုင်ငံကလူ့အခွင့်အရေးလှုပ်ရှားသူမတ်ဝေဝေနုအကြောင်းကိုလည်းသမ္မတအိုဘားမားကအခုလိုထည့်သွင်းပြောဆိုသွားပါတယ
်။ We're proud by the way to have Weiwei Nu with us tonight a former political prisoner who's working
in Tinoru na du dinyaza sabo ko tayaw la de ma weiwei nu ko tinoru chi chu kong pyu bare tu ha nangai ye yin tu haung tayaw phit khe a pyin rohingya ri ye lu khwin ye ne amyo thami dan du khwin ye ri twat tai pwae win ni su phit bare da chaung khin mya dinyaza sabo ko tet la de twat tinoru a lon won da pi di phit ya bare
မဝဝေနုဟာအမေရိကန်နိုင်ငံအတွင်းကအရက်ဖက်လူမှုအဖွဲ့အစည်းတွေမှာတက်ကြွစွာလှုပ်ရှားနေကြတဲ့တခြားလူငယ်ကောင်းဆောင်ရှစ်ဦးနဲ့အတူညသာစာပွဲမှာသမ္မတဥပမာနဲ့ဇပွဲဝိုင်းတစ်ခုတည်းထံခွင့်ရခဲ့သူဖြစ်ပါတယ်။ပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာအခြေခံကျတဲ့ပြဿနာတွေကိုအရင်မဖြေရှင်းနိုင်ရင်ပြုပြင်ပြောင်းလဲရေးမအောင်မြင်နိုင်ဘူးဆိုတာကိုညသာစာပွဲအတွင်းသမ္မတဥပမာကိုပြောကြားခဲ့တယ်လို့မဝဝေနုကပြောပါတယ်
။ကျမတို့နဲ့တနားကြီးကြော်စကားပြောပါတယ်ဒီ၉ရောင်းနဲ့လေ American ကမွတ်စလင်လူငယ်တွေပေါ့နော်သူတို့ဒီလူမျိုးရေးနယ်ပယ်အသီးသီးမှာခုလိုမျိုးအလုပ်တွေတည်တည်ချာချာဒီ community engagement ပေါ့နော်အဲ့လိုမျိုး actively လုပ်နေတဲ့လူငယ်တွေပေါ့နော်အဲ့ဒါပါတယ်နောက်အထူးသဖြင့်ဒီ American Muslim တွေပေါ့နော်ဒီအကုန်လုံးလူမျိုးတွေလည်းစုံပါတယ်ဟုတ
်ဟိုတမရနဲ့တနားလောက်စကားပြောခွင့်ရတယ်ဆိုဘာတွေများပြောပြကြလဲညီမနဲ့ဓာတ်ရိုက်တမရနဲ့ပြောတာဘာတွေများလဲ
ညီမကတော့ဒီကဒီ American ဆိုရအနေနဲ့မြန်မာပြည်ကိုအပိထောက်ခံတာမြန်မာပြည်ရဲ့ democratization ကိုအပိထောက်ခံတာကိုကျွန်တော်တို့ကြိုဆိုရဲပေါ့နော်ဒါပေမဲ့လည်းဒီတွင်ထဲမှာရှိနေတဲ့အခြေခံပြဿနာတွေမဖြေရှင်းသေး၍ကျွန်တော်တို့တကယ်တမ်းရရှိတည်တံ့ခိုင်မြဲတဲ့အဖြေကိုဟိုခုနတိုးတက်မှုမျိုးရမှာမဟုတ်ဘူးပေါ့နော်အထူးသဖြင့်အခုဒီနှစ်ပိုင်းနေမှာဆိုလို့ရှိရင်ခွင့်ချိုးဖောက်မှုတွေဟာတိတိတသာအများကြီးယိုယွင်းလာတာတွေ့ရတယ်ပေါ့အဲ့အရာတွေကိုအရင်ဖြည့်ရှင်းပေးဖို့လိုတယ်ပေါ့နော်ဟိုကနောက်တစ်ခုနည်းနည်းလေးထပ်ပြီးပြောခဲ့ပါသေးရပါလဲဆိုတော့ American Foreign Policy ကမြန်မာပြည်ပေါ်မှာထားတဲ့ policy ကသူက success story ဆိုပြီးပြောကြတာဘူးနော်အဲ့ဒါကိုသူက proof လုပ်ချင်တယ်လေကျမဘာ highlight လုပ်ခဲ့လဲဆိုတော့သူကတော့တိတ်တိတ်ချင်မှကြိုက်မှာပေါ့နော်တကယ်တမ်းကျတော့အခုဖြစ်ပေါ်နေတဲ့အနေအထားတွေကိုကြည့်ရှင်းရဖြစ်ဒါ success story လို့ပြောလို့မရဘူးပေါ့နော်ဆိုတဲ့ဟာကိုပြောခဲ့ပါတယ
်တမရကတော့ဘာပြန်ပြောလဲအဲ့တော့
တမရကတော့သူတို့အနေနဲ့ ဒါသူရဲ့ policy ဖြစ်တယ်ပေါ့နော်ဒါပေမဲ့မြန်မာနိုင်ငံပေါ်မှာအများကြီးအလေးနဲ့ထားတယ်ပေါ့နော်ဒီလိုနဲ့မှရှိနေတဲ့ပြဿနာတွေကိုလည်းအထူးဟိုအယုံဆိုင်ပြီးဖြေရှင်းသွားမယ်ပေါ့ဖြေရှင်းသွားမယ်ဆိုတာထက်ကိုသူတို့အစိုးရနဲ့အစိုးရကိုတိုက်တွန်းသွားမယ်ပေါ့နော်အဲ့လိုမျိုးပြောပါတယ်
ဆိုတော့တခြားကောင်ထူးထူးခြားခြားအမရရစရာဘာတွေများရှိသေးလဲညီမဒီညသာစာပွဲမှာ
အထူးထူးခြားခြားတော့ तू ပြောရဲဟိုကျမတို့နဲ့ discussion လုပ်တာအရန်ဟိုစိတ်ဝင်စားစရာကောင်းပါတယ် तू ကလူငယ်တွေကိုအခုန resistant ကောင်းဖို့ပေါ့နော် persistent ကောင်းဖို့အဲ့ရမျိုးတွေပြောသွားတယ်နောက် core value ကိုကိုယ့်ရဲ့ဒီ value ကိုကိုတန်ဖိုးထားဖို့အဲ့အတိုင်းကိုလှုပ်ဆောင်သွားဖို့အများကြီးပါပဲပြောသွားတာကြီးစိတ်ဝင်စားကြအများကြီးပါပဲဟုတ
်အစင်အလာရတက်ခင်းအခန်းနဲ့ iftar လို့ခေါ်တဲ့အဲ့ဒီဝါဖြေညသာစားပွဲကိုတန်တမန်နေလွတ်တော်အမတ်တင်နဲ့အမေရိကန်နိုင်ငံသားမွတ်စလင်တွေတက်ရောက်ခဲ့ကြတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကတောင်ကရိုလိုင်းနားပြည်နယ်ချာစတွန်မြို့ကအာဖရိကန်နယ်ပယ်အမေရိကန်နိုင်ငံသားတွေရဲ့ခရီးယံဖျားကြောင်းတစ်ခုမှာတင်းနဲ့နဲ့ဝင်ပစ်လို့လူသေဆုံးခဲ့ရတာအပါအဝင်ဘာသာရေးနဲ့ဆက်နွယ်တဲ့အကြမ်းဖက်ဖြစ်ရပ်တွေကိုပြစ်တင်ရှုတ်ချကြောင်းလဲသမ္မတဥပမာကထည့်သွင်းပြောကြားခဲ့ပါတယ်
။ကုဇော်ဝဲထိုင်ပါခင်ဗျာအခုလဲမြန်မာနဲ့အမေရိကန်သတင်းနောက်တစ်ပုဒ်ကိုဆက်ချင်ပါတယ်မြန်မာလူငယ်တွေအတွက်အမေရိကန်သမ္မတဟောင်းဂျော့ဒဘလူးဘွတ်ရဲ့ Bush Institute ကနေပြီးတော့စီစဉ်တဲ့လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာဖိုရမ်တစ်နှစ်ပြည့်ဂုဏ်ပြုလက်မှတ်ချီးမြှင့်မဲ့အခမ်းအနားကိုတက်ရောက်ဖို့အတွက်ခေါင်းဆောင်မှုဆိုင်ရာဖိုရမ်မှာပါဝင်သူမြန်မာလူငယ်16ဦးဟာ Texas ပြည်နယ် Dallas မြို့ကိုမနေ့ကရောက်ရှိလာကြပါတယ်ဒီအခမ်းအနားကိုကိုယ်တိုင်မရောက်လာနိုင်တဲ့တရားဝရီထောင်မှာထိမ့်သိမ့်ခံရတဲ့ဘဂတအဖွဲ့ချုပ်ခေါင်းဆောင်သူဖြစ်သူမတ်ဖြိုးဖြိုးအောင်ကိုလည်းဂုဏ်ပြုဖို့စီစဉ်ထားတယ်လို့ဆိုပါတယ်မတ်အင်ဂျင်နီယာအကြောင်းစုံကိုပြောပြမှာပါ
ဒီလူငယ်တွေဟာပြီးခဲ့တဲ့နှစ်ဇွန်လကအမေရိကန်ပြည်ထောင်စုမှာ Bush Institute ရဲ့ခေါင်းဆောင်မှုအစီအစဉ်အနေနဲ့သုံးပတ်ကြာစတင်လေ့လာသင်ကြားခဲ့ကြတာပါ။အဲ့ဒီအထက်မှာလက်ရှိတာယာဝတီထောင်မှာထိမ့်သိမ့်ခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတာအထွေထွေအတူရေးမှုမဖြိုးဖြိုးအောင်နဲ့အာဏာပိုင်တွေလိုက်လံဖမ်းဆီးတာကိုရှောင်တိမ်နေရတဲ့ဒုဥက္ကဋ္ဌကိုလင်းထက်နိုင်တို့အပါအဝင်အခြားနိုင်ငံရေးတက်ကြွလှုပ်ရှားသူတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တိုင်းသားလူငယ်စုစုပေါင်း18ဦးပါဝင်ခဲ့တာပါဒါပေမဲ့ဒီနှစ် foreign စင်ပွဲအစီအစဉ်မှာတော့သူတို့နှစ်ဦးပြန်ပါမလာနိုင်တဲ့အတွက်လူငယ်စုစုပေါင်း16ဦးပဲပါဝင်ပြီးဒီအတွက်စိတ်မကောင်းဖြစ်မိကြောင်းနဲ့အခမ်းအနားမှာမဖြိုးဖြိုးအောင်ကိုဂုဏ်ပြုမဲ့အစီအစဉ်တွေထည့်သွင်းသွားမှာဖြစ်တယ်လို့ပြီးခဲ့တဲ့မေလမှာမဖြိုးဖြိုးအောင်စီကိုရေးသားပေးပို့ခဲ့တဲ့သမ္မတဟောင်းဘွတ်ဇနီးမောင်နှံရဲ့စာမှာဖော်ပြထားပါတယ်လွတ်လပ်မှုနဲ့ခေါင်းဆောင်မှုဆိုင်ရာ foreign ဟာမြန်မာလူငယ်တွေအတွက်ဘလို့အကျိုးရှိစေခဲ့တယ်လဲဆိုတာကိုတော့ကိုယ်တိုင်ပါဝင်သူတဦးဖြစ်ပြီးလက်ရှိအမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဒါနရှေ့ဆောင်မြန်မာရဲ့ကိုယ်စားလှယ်ကိုချီမင်းဟန်ကအခုလိုပြောပါတယ
်။နိုင်ငံရေးရဲ့ဟိုစီးပွားရေးရဲ့နော်ဒီခေါင်းဆောင်မှုရဲ့ပေါ့နိုင်ငံရေးဆိုတော့မှသူတို့ဒီ democratization တို့နောက် federalism တို့အလိုဟာမျိုးတွေပါတယ်စီးပွားရေးမှာကြောက်လည်းပဲဒီ market oriented economic system တို့နောက်ကြတော့ဒီ political economy တို့ပါလို့ပေါ့နော်နောက်တစ်ခုကကြတော့ဒီ leadership ပေါ့အဓိကအဲ့ဒီသုံးခုနဲ့သွားတာဆိုတော့ကြတော့ကျွန်တော်တို့အတွက်ကြတော့ဟိုကျွန်တော်တို့နိုင်ငံဟိုအရင်တုန်းကပိတ်ဆို့မှုတွေရှိခဲ့ကြတော့တချို့ဟာတွေဒီနိုင်ငံရေးနဲ့အထူးသဖြင့်တော့နိုင်ငံရေးနဲ့ပတ်သက်တာတွေကိုတိတ်ပြီးတော့ကျွန်တော်တို့ကမတင်ရတဲ့ခါကြတော့အခုလိုစာတွေးဟိုစနစ်တကျပေါ့နော်တင်ရတဲ့ခါမှာကျွန်တော်တို့ပထမတစ်ခုကအကျိုးရှိတယ်ပေါ့နော်နောက်တစ်ခုကကြတော့ဒီ exposure ပေါ့နော်ဒီ US ကိုရောက်လာပြီးတော့သူတို့ကဒါဘယ်လိုပြောဒီ democracy စနစ်ကအများကြီးကိုထုံးကားနေတဲ့နိုင်ငံဖြစ်တဲ့အတွက်သူတို့ဒီနိုင်ငံရဲ့ဒီဒီမိုကရေစီစနစ်နဲ့ပတ်သက်တဲ့ဟာတွေကိုလို့အနီးကပ်ဟိုလေ့လာရတဲ့ဟာတွေပေါ့ဥပမာဒီကက်ပီတောသွားတာတွေလို့ဘာတွေလို့ပေါ့နော်လို့နောက်ဒီတရားရုံးလို့ပါတော့အလိုဟာမျိုးတွေမှာကျွန်တော်အနီးကပ်လေ့လာရကြတော့ကျွန်တော်တို့ရဲ့မျက်မြင်ကိုယ်တွေမြင်ရတဲ့အခါကျတော့ဒါကျွန်တော်တို့အတွက်လည်းအဲ့ဒီလိုဟာတွေကလည်းအကျိုးရှိတာပေါ့နော်နောက်တစ်ခုကကျတော့လုပ်ငန်းဝင်မှာဘာတွေသွားပြီးတော့အကျိုးရှိတုံးဆိုကြကျွန်တော်တို့ဒီအမြင်ပိုးကျလာတယ်ပြီးတော့ကိုယ်ဒီရရတဲ့အမြင်တွေအတွေ့အကြုံတွေတင်ကြားထားတဲ့ဟာတွေနဲ့ကိုယ်အလုံးမှာကျွန်တော်တို့ပြန်ပြီးတော့ကျတော့သုံးလို့ရတယ်ပြီးတော့တခြားလူတွေကိုပြန်လဲပြီးတော့အကုန်လုံးမျှဝေနိုင်တယ်ပေါ့နော်အဲ့လိုမျိုးတွေကဆက်တော်တော်များများရပါတယ်ခင်ဗျဟုတ်
နောက်ပြီးတော့ဒီအစီအစဉ်မှာ push တို့လို့သမရဟောင်းတို့ ਨੇ တွေ့ဆုံရတဲ့ခါသူတို့ဒီနိုင်ငံမှာဥဆောင်နေတဲ့သူတွေနဲ့တွေ့ဆုံခွင့်ရတဲ့အတွေ့အကြုံအောဘယ်လိုရှိလဲရှင
်ပထမတစ်ခါကျတော့ဟိုကျွန်တော်တို့နိုင်ငံကလူကြီးတွေနဲ့ဒီဒီမိုကရေစီထုံးကားတဲ့နိုင်ငံလူကြီးတွေနဲ့ဟိုမတူတဲ့အချက်တွေတော့တွေ့တာပေါ့နော်ဘာလို့ဆိုတော့ဟိုဟာတွေကကျတော့ဟိုဘယ်လိုပြောအာဏာရှင်စံနေဟိုဟိုမျက်နှာကြီးလဲဟိုမျက်ကြောလေးကြီးနေပေါ့နော်ဒီကကျတော့ဒီအဲ့လိုဒီ boost တို့ဘာလို့လို့အစားဒီသမရတို့ဘာလို့အစားဂျန်နေဟာတွေကလည်းအကုန်အလိုနွေးနွေးထွေးထွေးရှိရပေါ့နော်ဒါသူတို့ရဲ့ဟိုဒီပလိုမေစီလည်းဖြစ်ကောင်းဖြစ်လိမ့်မယ်ပေါ့နော်ဟိုဘသူနဲ့ဖြစ်ဖြစ်အဲ့လိုလိုင်ရောညှိထွေးစွာဟိုပေါင်းတင်ဆက်ဆံတတ်တာလေအဲ့လိုဟာမျိုးလေးနောက်တစ်ခုကကြတော့ဒီအချင်းပေါ့နော်သူတို့တွေမှဘယ်လိုပဲပြောပြောဒီနေရာတနေရာရောက်တဲ့ဆိုလို့ရှင်အဲ့ရောက်တဲ့နေရာနဲ့ထိုက်တန်တဲ့ဟိုအရေးချင်းတွေလူတိုင်းလူတိုင်းရှိကြတာပဲပေါ့နော်ကျွန်တော်တို့စီမှာကြတော့ဟိုအကန့်နဲ့ပေါ့နော်အဲ့လိုဟာမျိုးလေးတွေဆို နောက်ကြတော့ဟိုလူတွေပေါ်ဆက်ဆံတဲ့အခါမှာဟိုအာဏာရှင်ဇယိုင်းနဲ့ဒီဒီမိုကရေစီဇယိုင်းနဲ့ဒီမတူညီတဲ့ဟာတွေကိုပေါ့နော်အဲ့လိုအခြေခံပြောရမလားအဲ့လိုဟာလေးဆိုသတိထားမိရယ်ခင်ဗျာ
ဒီလေးလာမှုအစီအစဉ်ဟာစုစုပေါင်းတစ်နှစ်ကြာမြင့်ခဲ့ပြီးအိန်းနီးချင်းထိုင်းအပါဝင်မြန်မာနိုင်ငံမှာနောက်ဆက်တွဲအစီအစဉ်တွေဖြစ်လေ့လာခဲ့ကြပြီးနောက်အမေရိကန်ပြည်ထောင်စုမှာဂုဏ်ပြုလက်မှတ်ချီးမြှင့်တာဖြစ်ပါရဲ့ရှင
်မတ်အင်ဂျင်နီယာခင်ဗျာတော်ရရှိမခင်ဗျာစစ်တပ်ကနေပြစ်ခတ်လို့တည်ဆုံသွားရတဲ့အလွတ်သတင်းတော့ကူပါကြီးရဲ့အမှုနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကတက်တဲတွေကိုမနေ့ကပထမဆုံးချိန်ဖြစ်တရားရုံးတင်ပြီးတော့စစ်ဆေးခဲ့ပါတယ်ဒီအကြောင်းပြည်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်အေးမာကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ပြည်ခဲ့တဲ့နှစ်စက်တင်ဘာလကမွန်ပြည်နယ်ကြိုင်မျောမြို့နယ်အတွင်းစစ်တပ်ကတနက်နေ့ပြစ်ခတ်လို့တေဆုံသွားခဲ့ရတဲ့ကိုပါကြီးနဲ့ပတ်သက်လို့ကြိုင်မျောမြို့နယ်တရားရုံးမှာတင်မှုတေခင်အမှုတွေ6ချိန်မြောက်ရုံးချင်းဖြစ်ဇွန်လ23ရက်နေ့မနေ့ပိုင်းကစပြီးတက်မတော်သားတပ်တွေ12ဦးကိုပထမဆုံးအကြိမ်ဖြစ်စတင်စစ်ဆေးခဲ့ပါတယ်ကိုပါကြီးတေဆုံခဲ့ရတာဟာဓမ္မတာတိုင်းတေဆုံတာမဟုတ်ဘူးလို့တရားရုံးကလည်းအမိန့်ချမှတ်ခဲ့ကြောင်းကျောင်းလာ23ရက်နေ့တရားခွင်အပြီးမှာကိုပါကြီးရဲ့ဇနီးဖြစ်သူမတ်တန်နာကပြောပါတယ်
ဒီနေ့မှစဖြစ်တာ17ရက်နေ့ကတရင်တက်မ20မိနစ်လောက်အောက်ခံတရင်130ရက်17ရက်လာထွက်တယ်အဲအိမ်မှာကိုပါကြီးကိုဖြစ်တယ်ဆိုရင်နှစ်ယောက်ပါတယ်တပန်းနိုင်ရင်ထုံးတယ်ဒီကက်ကျက်ကြအောင်ဆိုတာသူတို့အရင်စစ်တပ်ကဖြစ်ပြန်ပညာရဲ့အတိုင်းနဲ့ဟိုကြီးသွားမယ်ပြောတယ်အဲ့ဒီအချိန်မှာတမတ်လူရဲ့အဲတမတ်လူကြီးရဖြစ်လိုက်ရပါတယ်လို့သူတို့ဟိုဖတ်ဆိုတယ်ပေါ့နော်အားလုံးဖတ်ဆိုပြီးတဲ့အခါကျတော့ဟိုဒီအခဏဆောင်တော့နာရီဝလောက်ဆောင်ပြီအမင်းချလိုက်တယ်ဒီမင်းသမီးတေကြီးကဓမ္မတာပိုင်းတေတာမဟုတ်ဘူးဒီကျုံတူရဲ့ပြောကဒီကျုံတူရဲ့လက်ရောက်မှုကြောင့်တမတ်တန်ရနဲ့ပြေဆုံးတာဟုတ်ပါတယ်ဆိုတာ
အင်္ဂါနေ့မှာတရားရုံးကနေအခုလိုအမိန့်ချမှတ်တာကတော့ဥပဒေကြောင်းအရမျှတမှုရှိပေမဲ့နောက်ဆက်တွဲလုံဆောင်ရမယ့်ကိစ္စတွေကိုအာဏာပိုင်တွေဘက်ကဆောင်ရွက်ပေးတာမရှိတဲ့အတွက်ဥပဒေကြောင်းအရညှဉ်းညွတ်မှုမရှိဘူးဆိုပြီးတရားလိုဘက်ကရှင်းနေဦးကျော်လှစုကပြောပါတယ
်ဟိုတကယ်လည်းအဲ့လိုမိန့်ချမှုဆိုရင်ရဲဘူးကနေပြီးတော့ကိုယ်တော်ပြီးတော့တည်ပြုဖို့ဆောင်ရွက်မှာလေဒါပေမဲ့အဲ့လိုဆောင်ရွက်ခြင်းမျိုးကမရှိသေးဘူးပေါ့နော်တရားရုံးကလည်းဟိုတရားရှင်းနေပြီးဒီကဟိုမတ်တန်တာတို့တိုင်မီမျိုးဆက်လုပ်ရချင်လုပ်ကြပါလို့ပြောအမှန်တကယ်တော့ကျွန်တော်တို့လုပ်ကြမလို့အမှန်တကယ်ဒီလိုအမိန့်ချမှုဆိုတာနဲ့တခင်ရဲကမှုဖွင့်မယ်မွန်ဖွန်မီရနဲ့တခင်ကျွန်တော်တို့အင်ဝိုင်လုပ်မယ်ပြောမှုဖွင့်လို့ရပြီတော့ဒါဆိုရင်ဒါပြောတော့တက်လို့ပြေတယ်လို့ဒါအမိန့်ချလိုက်ပြီဆိုတာနဲ့ဒါအမှုတခင်ဆောင်လို့ရတယ်လက်ရှိချတဲ့အမိန့်ကတော့တရားနာတတ်မှုရှိတယ်ဒါပေမဲ့ရှိစေသွားမဲ့လမ်းကြောင်းတော့ဘုရင်လိုလည်းတော့မလုပ်လို့ဘူးပေါ့အဲ့လိုပဲပြောလို့ရပါတယ်ဟုတ်ကဲ့တကယ်ပုံစံကြောက်ဆိုရင်တော့ဒီလိုတိမ်မှုတခင်ဖွင့်ပြီးတော့ဒီလိုမျိုးအမိန့်ချလိုက်ပြီဆိုတခင်ချင်းရောရဲကတခင်ရင်းနှီးရမှာတို့ပြေလို့လို့တခင်မှုကြောက်ဖြစ်မှာပဲဟိုမှာတရားကမတည်သေးဘူးဆိုတော့အင်ဝိုင်ဆက်လို့မှာပေါ့တိုင်းစားတော့လည်းမလိုတော့ဘူးလေဒါတရားရုံးတော့မှဒါဆက်လို့ပြေပါလေဆိုတော့ပေါ်လင်းကြီးဝါကြီးပဲနှိမ့်ချပြီးလိုက်တယ်နော်
ကိုပါကြီးတည်ဆုံခဲ့ရတဲ့အမှုနဲ့ပတ်သက်လို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကလည်းလူ့အခွင့်အရေးရှုထောင့်ကနေစစ်ဆေးမေးမြန်းပြီးသမ္မတကိုအစီရင်ခံစာတင်ခဲ့ပါတယ်။ဒီအစီရင်ခံစာထဲမှာအမှုနဲ့ပတ်သက်လို့နယ်ဘက်တရားရုံးမှာလွတ်လပ်စွာစစ်ဆေးခွင့်ပြုဖို့အကြံပြုထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့လတွေတုန်းကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အစီရင်ခံစာမှာတော့တက်မတော်အဥပဒေပုံမှန်87ပြစ်မှုဆိုင်ရာဥပဒေပုံမှန်304ရို့နဲ့စစ်ဆေးခဲ့ပြီးတရရသေးလွတ်မိတ်ထမှတ်ခဲ့ကြောင်းနဲ့ဒီဆုံးဖြတ်ချက်ကိုတိုင်းမှုအရှိတောင်တိုင်းစစ်ဌာနချုပ်ကအတည်ပြုခဲ့တာကိုသိရှိရတယ်ဆိုပြီးလူ့အခွင့်အရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်လို့အရာရှိစစ်တီတွေကိုအရေးယူတာဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြစ်မှုဆိုင်ရာကျင့်သုံးဥပဒေတက်မတော်အဥပဒေနဲ့အညီဆောင်ရွက်ခဲ့တာဖြစ်ကြောင်းကာကွယ်ရေးဝန်ကြီးဌာနရဲ့ပြန်ကြားချက်အရသိရှိရကြောင်းလူ့အခွင့်အရေးကော်မရှင်ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။အခုအခါမှာတော့အရက်ဖက်တရားရုံးကနေတက်မတော်သားတွေကိုတက်တည်အဖြစ်စစ်ဆေးခဲ့ပြီးတင်မှုတေကင်းအမှုရဓမ္မတာတိုင်းတည်ဆုံးတာမဟုတ်ဘူးဆိုပြီးအမိန့်ချခဲ့တာဖြစ်ပါတယ်ရှင်
။ VOA သတင်းတောက်မအေးမှသတင်းပေးပို့သွားတာဖြစ်ပါတယ်ခင်ဗျာ။တော်တာရှင်များခင်ဗျာ။ထိုင်းနိုင်ငံတမိုင်းမှာလူကုန်ကူးမှုနဲ့ပတ်သက်ပြီးတော့အကြီးအမားဆုံးဖြစ်တဲ့စုံစမ်းစစ်ဆေးမှုတွေကိုအပြစ်ဒဏ်နှံခဲ့ပြီလို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။အခုလိုကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေပြုလုပ်တာကိုလူ့အခွင့်အရေးအဖွဲ့တွေကကြိုဆိုလိုက်ကြပေမဲ့လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့စစ်ဖက်ဆိုင်ရာအမှုတန်းတွေကိုလည်းစုံစမ်းစစ်ဆေးသင့်တယ်ဆိုပြီးတော့ထောက်ပြနေကြပါတယ်။ VOA သတင်းတော် Ron Corbin ဘန်ကောက်မြို့ကနေပြပို့ထားတဲ့သတင်းကိုလွှာကိုဒေါ်ထလာတန်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
။ထိုင်းနိုင်ငံတောင်ပိုင်းမှာအဓိကခြေစိုက်တဲ့လူမှောင်ကိုရောင်းဝယ်မှုလုပ်ငန်းတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အစုံနိုင်ခဲ့ပြီလို့ထိုင်းရဲကအင်္ဂါနေ့ကပြောပါတယ်။ထိုင်းတူရဲချုပ်အက်အန်ဆာနနုတ်ကဒါဟာထိုင်းသမိုင်းမှာလူမှောင်ခိုးကူးမှုနဲ့ပတ်သက်လို့အကြီးအမားဆုံးစုံစမ်းမှုဖြစ်တယ်လို့ပြောပါတယ်။နိုင်ငံရေးသမားတွေရဲနဲ့အစိုးရအရာရှိတွေစီးပွားရေးလုပ်ငန်းရှင်တွေပြင်စစ်ဗိုလ်ချုပ်တဦးပါဝင်မတင်ကာရသူပေါင်းလူ90ကိုရဲကဖမ်းဆီးခဲ့ပြီး တခြားလူ63ဦးတွေလည်းဖမ်းဝရမ်းထုတ်ခဲ့ပါတယ်ဒီစုံစမ်းစစ်ဆေးမှုမှာထိုင်းနိုင်ငံတောင်ပိုင်းကအများဆုံးဖြစ်ကြတဲ့ရဲရာရှိပေါင်း1000လို့ပါဝင်ခဲ့ပြီးတက်တေအထောက်ထားစာရွက်စာတမ်းပေါင်းသသိန်းကျော်ပါတဲ့တစ်တာပေါင်း16ခုလို့ကိုနိုင်ငံတော်တရားရုံးချုပ်ထံကိုရဲကပေးပို့ခဲ့ပြီးအဲ့ဒီတက်တေအထောက်ထားတွေရတေကံတွေပေါ်ဆွဲချက်တင်မယ်မတင်ဘူးဆိုတာကိုတော့နိုင်ငံတော်ရှိနေချုပ်ကဇူလိုင်လ24ရက်နေ့နောက်ဆုံးထားဆုံးဖြတ်ရမှာဖြစ်ပါတယ်အခုလိုစုံစမ်းစစ်ဆေးမှုကိုနယူးယောက်အခြေစိုက်လူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့လူလူအခွင့်ရေးအဖွဲ့တွေကကြိုးစိုးလိုက်ပြီးမြင်ဒီသတင်းပါတွင်စုံစမ်းစစ်ဆေးမှုတွေနှီးကွေသွားတဲ့အတွက်စိုးရိမ်မကင်းဖြစ်မှုတွေရှိပြီးနောက်ထပ်စစ်ဘေးအရာရှိတွေဆွဲချက်တင်ခံရမှာဆိုတဲ့အတွက်ဥပဒေထိန်းသိမ်းအရာရှိတွေဟာစုံစမ်းစစ်ဆေးမှုတွေကိုပြည်ပြည်စုံစုံပြုတ်လို့ဖို့စိတ်ထက်သန်မှုယွံနေတာကိုတွေ့ရတယ်လို့ထောက်ပြခဲ့ကြပါတယ်။စနဖတ်ဆုကတော့ Human Rights Watch အဖွဲ့ရဲ့ထိုင်းနိုင်ငံဆိုင်ရာသုတေသီဖြစ်ပါတယ်။သူကခုလိုဖမ်းဆီးခံရသူတွေထဲမှာတကူအာဏာကြီးတဲ့ရပ်ဖက်ပုဂ္ဂိုလ်တွေနဲ့နိုင်ငံရေးသမားတွေပါဝင်ပေမဲ့စစ်တပ်ကဗိုလ်ချုပ်တဦးသာပါဝင်တဲ့အတွက်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးထင်သာမြင်သာရှိမှုကိုမေးခွန်းထုတ်လိုက်ပါတယ်
။ There are kingpins.Included top businessmen in southern provinces. Those names have been implicated for almost a decade, and eventually they are now being brought to justice. So that is something welcoming. The fact that
Dong Bai Kian ni ma thai tan si wa yi tamar ni pa win lu gong ku de gain kaung taung ni shi ni ba de. Tru na me ri thwet ni da se ne ni ba shi ba bi. Aku ma tru ko ye yu da phit ba de. Da ga raw chu su ya ma ba.မတင်ငါရသူတွေထဲမှာအစ်စ်မြင့်ဘိုးချုပ်တူလည်းပါဝင်နေပြီးတော့သူ့ကိုလူကုန်ကူးမှုအပြင်တခြားကြီးလေးတဲ့ပြစ်မှုတွေနဲ့လည်းစွဲချက်တင်မယ်လို့သိရပါတယ်။ဒါပေမဲ့စစ်တပ်မှာဒီဘိုးချုပ်တူတဲ့ဒီကိစ္စမှာပါဝင်ပတ်သက်နေတယ်ဆိုတာကတော့ယုံရဖို့အတော်ကိုခက်ပါတယ
်။လူမှန်ခိုးကူးမှုမှာပါဝင်ပတ်သက်နိုင်မှုအလားလာရှိတဲ့တခြားလက်အောက်ငယ်သားစစ်ဖက်အရာရှိတွေကိုလည်းဆက်ပြီးစစ်ဆေးတင်တယ်လို့စုနိုင်ကပြောပါတယ်။မလေးရှားနဲ့နေဆက်ချင်းဆက်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းရှိတောတွေမှာမြန်မာနိုင်ငံကဖိနှိပ်မှုကြောင့်ထွက်ပြေးလာခဲ့ကြတဲ့မွတ်စလင်ရိုဟင်ဂျာအများစုပါဝင်တဲ့လူမှောင်ခိုးကူးခံရသူတွေရဲ့အလောင်းတွေရပောင်းများစွာမြှုပ်နှံထားတဲ့နေရာတွေကိုတွစ်ရှိခဲ့ပြီးတဲ့နောက်နိုင်ငံတကာရဲ့ဖိအားပေးမှုတိုးလာခဲ့ပြီးစုံစမ်းစစ်ဆေးမှုတွေကိုထိုင်းကအင်တိုက်အားတိုက်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံသားတွေဟာလွန်ခဲ့တဲ့နှစ်ကစားပြီးမလေးရှားဒါမှမဟုတ်အင်ဒိုနီးရှားကိုဆက်လီတွေနဲ့ပို့ပေးဖို့လူပွဲစားတွေကတဆင့်စူးစားခဲ့ကြတာဖြစ်ပါတယ်။မေလာဆောစောပိုင်းကထိုင်းမလေးရှားနေဆက်မှာအလောင်းတွေမြှုပ်နှံထားတဲ့နေရာတွေကိုထိုင်းရဲကတွေ့ရှိခဲ့ပြီးကပ်ပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်တွေမှာလူမှောင်ခိုးကုသူတွေကဆွန့်ပစ်ခဲ့တဲ့ဆက်လီတွေထဲမှာလျှစီးပြီးဒုက္ခတွေအများအပြားကိုလည်းတွေ့ရှိကြဆဲနိုင်ခဲ့ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်တဲ့နိုင်ငံတကာလူမှောင်ခိုးကူးမှုအစီရင်ခံစာမှာထိုင်းနိုင်ငံဟာလူမှောင်ခိုးကူးမှုတိုက်ဖျက်ရေးအတွက်ဆောင်ရွက်ရာမှာပူးပေါင်းဆောင်ရွက်မှုအနှိမ်ဆုံးဖြစ်တဲ့ Tier 3အဆင့်မှာတက်မှတ်ခြင်းခံခဲ့ရတာဖြစ်ပြီးစီးပွားရေးနဲ့ငွေကြေးတန်ခါပိတ်ဆို့မှုတွေရင်ဆိုင်ရွယ်ရှိပါတယ်။မြန်မာနိုင်ငံကတော့အဆင့်နှစ်ဖြစ်တဲ့စောင့်ကြည့်ခံအဆင့်မှာတက်မှတ်ခြင်းခံခဲ့ရတာဖြစ်ပါတယ်။ထိုင်းရဲကခုလိုစုံစမ်းစစ်ဆေးမှုတွေကြေကြေပြန့်ပြန့်ပြုလုပ်ခဲ့တာကြောင့်ထိုင်းနိုင်ငံအပေါ်ဒီနှစ်အဆင့်သတ်မှတ်ရမှာညှတာမှုရရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့လူအခွင့်ရေးအုပ်စုတွေကတော့ခုလိုထိုင်းနိုင်ငံကစုံစမ်းစစ်ဆေးမှုတွေအဆုံးသတ်ခဲ့တာဟာသတ်မှတ်ထားတဲ့မတ်လနောက်ဆုံးကန့်သတ်ရက်ထက်ကျော်နေတာကြောင့်အမေရိကန်ရဲ့သတ်မှတ်မှုအဆင့်မှာတည်သာတဲ့အပြောင်းအလဲပြုလုပ်ပေးဖို့မမြင်ဘူးလို့ဆိုပါတယ်။ဒီနှစ်တွင်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်မဲ့လူကုန်ကူးမှုအစီရင်ခံစာကိုဇူလိုင်လလည်းမှထုတ်ပြန်ဖို့လည်းရှိကြောင်းပါရှင်။
View American Time မြန်မာပိုင်းအစီအစဉ်ကဗိုလ်ထုနေ့မနေ့ဖက်အစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနနခင်မာတော်ရရှိမြခင် FIU American တန်က2015ခုနှစ်ဇွန်လ24ရက်ဗုဒ္ဓနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာလက်ရှိထုတ်လွှင့်ပေးနေတဲ့လှိုင်းဒိုမီတာ32 40 49ရို့အပြင်လှိုင်းဒိုမီတာ50 kHz 5955နဲ့လှိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာဆိုရင်တော့
ကျွန်တော်တို့အကျဉ်းသားတွေရဲ့ကျမိုင်းနဲ့ပတ်သက်ရင်ကျွန်တော်တို့ဒီအကျဉ်းသားတွေကိုစောင့်ရှောက်ဖို့တာဝန်ကြတဲ့တို့ကျမရေဆောင်ချုပ်မှုပေးတဲ့ဆရာဝန်တွေနဲ့အရင်တော့တာဝန်ရှိသူတွေကြားမှာ
အင်္ဂါနေ့ညတိုင်းရိုက်လီလိုင်းဆွေးနွေးခန်းကိုပြန်လဲထုတ်လွှင့်တဲ့အခါမှာအပြည့်စုံကိုနားဆင်ကြမှာဖြစ်ပါရခင်ဗျာအဲ့ဒါအပြင်နန်းနယ်ခင်းတိုင်းထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာနဲ့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုထုတ်လွှင့်ပေးမှာပါအခုရင်ဆုံးကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဦးကျော်စံသားကစူးစီးပြီးတော့တင်ဆက်ထားတာကိုနားဆင်ကြအောင်ပါခင်ဗျာ
The Wall Street Journal မှာစမြပြင်းမြမပြီဆရကောင်းစင်နဲ့ Nash Rollin ညီသားထားတာကိုဥစွာတို့တင်ပြလိုပါရတယ်။တရုတ်ကလျှို့ဝှက်အပ်နေတဲ့စစ်သွေးကြွတိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့မြန်မာပြည်ထဲအစစ်သွေးကြွစခန်းတစ်ခုကိုအိန္ဒိယအထူးတပ်တွေမကြိုက်ခင်ကဝင်တိုက်ခဲ့ပါရတယ်။ဒါဟာအိန္ဒိယအနေနဲ့အကြမ်းဖက်မှုကိုတိုက်ခိုက်နေုံသာမကအိန္ဒိယတရုတ်နှစ်နိုင်ငံအကြား Proxy War လို့ခေါ်တဲ့လူမှားနဲ့တိုက်နေတဲ့တိုက်ပွဲဆင်နွှဲနေတာလည်းဖြစ်ပါရတယ်။နောက်ကအမျိုးသား Socialist Council NSCN Kaplan K ခရီးရန်စစ်သွေးကြွအဖွဲ့ကအိန္ဒိယမြန်မာနှစ်နိုင်ငံအကြားမှာအချုပ်အခြာအနာနိုင်ငံထူထောင်ဖို့တိုက်နေကြပါ NSCN နဲ့တရုတ်ဆက်သွယ်တဲ့တယ်လီဖုန်းမှတ်တမ်းတွေကိုအိန္ဒိယအာဏာပိုင်တွေကမြန်မာအာဏာပိုင်တွေစီကိုလွှဲပြောင်းပေးပို့ခဲ့ပါတယ်2012မှာမြန်မာပေါ်စီပြောင်းပြီးအမေရိကန်ပြည်ထောင်စုနဲ့ဆက်လာတော့တရုတ်က UWSC ကို Rifle ဆက်စနက်တန်ကြပ်ကားကားရဟယင်စတာတွေတပ်ဆင်ပေးခဲ့ပါတယ်မြန်မာ Specialist Battalion က UWSC ဝတ်တပ်ဖွဲ့ဟာ cross border extension of the PLA တရုတ်စစ်တပ်ရဲ့နေကြာလွန်တပ်ဖွဲ့ခွဲတစ်ခုဖြစ်တယ်လို့တောင်ပြောထားပါတယ်မြန်မာနိုင်ငံဟာလည်းတရုတ်ဖို့အိန္ဒိယသမုဒ္ဒရာရဲ့ထွက်ပေါက်ပါကြောက်ဖြူကနေခုမင်အထိပိုက်လိုင်းတွေဖောက်ထားတာဟာတရုတ်တို့အချက်အချာကြမှုကိုပြသတဲ့နမူနာတစ်ခုမျှသာဖြစ်ပါတယ်ဒေါ်လာဘီလီယံပေါင်း20ကျော်ကုန်မဲ့လို့ယာရထားတဲ့ယထာလန်ဖောက်လို့ရေးကိုလည်းစီစဉ်နေပါတယ်ဒီအားလျက်စစ်တပ်ဖွဲ့ရဲ့လုပ်ငန်းတွေအများအပြားလည်းမြန်မာနိုင်ငံမှာလုပ်ကင်နေပါတယ်။ဒီလိုနဲ့တရုတ်ဟာအိန္ဒိယကိုမြန်မာနယ်စပ်ထဲမှာရှိနေတဲ့သဘုံတွေနဲ့လွှဲထားပြီးတစ်ဖက်မှာမြန်မာရဲ့အစီအစဉ်နှစ်ကိုထုတ်ယူနေတယ်လို့ရေးသားထားပါခင်ဗျာ။ဆက်လက်ပြီး The Diplomat မှာစင်ဂျေကူမာရဲ့အိန္ဒိယမြန်မာနယ်စပ်သဘုံတွေရဲ့နောက်ွယ်ကအမှန်တရားဆိုတဲ့ခေါင်းစဉ်နဲ့ရေးထားတဲ့ဆောင်းပါးကိုလည်းထုတ်တင်ပြလိုပါရယ်။ NSCN Kaplan အဖွဲ့ဟာမြန်မာစစ်တပ်နဲ့2000ခုနှစ်မှာသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်မြန်မာဟာသူတို့ကိုလုံးဝတိုက်ခိုက်ခြင်းမရှိတော့ပါဘူးမြန်မာနိုင်ငံထဲမှာသဘုံအဖွဲ့16ဖွဲ့18ဖွဲ့နဲ့အစိုးရက NCA လို့ခေါ်တဲ့ပြည်လုံးကျိုးအပြစ်ရလက်မှတ်ရေးထိုးမယ်လို့လာတော့ Kaplan တို့ရဲ့နာဂသဘုံအဖွဲ့ကလည်းဒီအထက်မှာပါဝင်လာဖို့ကြိုးစားပါတယ်သူတို့ဟာမြန်မာစစ်တပ်နဲ့လက်တွဲတာကိုပိုပြီးအကျိုးရှိမယ်လို့တွက်ပါတယ်မြန်မာစစ်တပ်ဟာအင်အား3သိန်းခန့်ရှိနေတာပါကချင်ဒေသအခြေအနေမရေမရာဖြစ်နေပါတယ်။ရှမ်းပြည်တရုတ်နယ်စပ်မှာပဋိပက္ခတွေပြင်းထန်နေပါတယ်။ဒီချိန်မှာမြန်မာစစ်တပ်ဟာနာဂနဲ့စစ်မျက်နှာသစ်ထပ်ပြီးတော့မဖွင့်ခြင်းပါဘူး။မြန်မာနိုင်ငံဟာဆင်းရဲနိုင်ငံပါ။အိန္ဒိယအစိုးရကိုမယုံပါဘူး။အိန္ဒိယအစိုးရရဲ့မေတ္တာရခံချက်အတိုင်းကပ်ပလန်တို့နာဂသဘုံစခန်းတွေကိုတိုက်မဲ့အစားဒီသဘုံတွေနဲ့ပုံမူရင်းနှီးမှုကိုပဲရယူခြင်းပါတယ်။စကိုင်းတိုင်းအထက်ပိုင်းဒေသဟာအခုအချိန်ထိလူစုမရောက်တဲ့ဒေသ No Man's Land ဖြစ်နေပါတယ်။မြန်မာစစ်တပ်လည်းအဲ့ဒီမှာမရှိပါဘူး။အဲ့ဒီမှာရှိနေတဲ့ကပ်ပလန်တို့သဘုံအဖွဲ့ကမြန်မာတို့ရဲ့အာဏာပိုင်ဆိုးခင်းကိုလက်ခံပါတယ်။ဒီသဘောတူညီချက်ဟာမြန်မာအတွက်ကောနာဂသဘုံအတွက်ပါနှစ်ဖက်စလုံးကြီးမားတဲ့အကျိုးကိုဖြစ်ထွန်းစေပါတယ်။ဒီသဘုံတွေကိုထောက်ပံ့လို့တရုတ်တို့ကရောဘာအကျိုးရှိမလဲဆိုတာကိုပြောရရင်တော့တရုတ်ဟာဒီသဘုံတို့ကိုထောက်လှမ်းရေးအတွက်အသုံးချပါတယ်။မြန်မာဟာတရုတ်အတွက်သိအရေးကြီးပါတယ်အိန္ဒိယအတွက်ဘူတန်အရေးကြီးသလိုပါပဲမကြာခင်ကမြန်မာနိုင်ငံမှာအပြောင်းလဲလုပ်တော့သူတို့ချုပ်ကန့်မှုရောနယ်လာတယ်လို့တရုတ်ကခန်းစားနေရပါတယ်အရင်ကကချင်း KIA နဲ့လက်တွဲခဲ့ပေမဲ့အခုတော့ကချင်းပြည်နယ်မြစ်စုံတပ်တမန်ကိစ္စမှာစပြီးသဘောကွဲသွားကြပါပြီဆိုတော့ တရုတ်ကမြန်မာနိုင်ငံအတွင်းမှာဒီနာဂသဘုံတွေနဲ့မဟာမိတ်ဖွဲ့ပြီးစကိုင်းတိုင်းဒေသကိုကြီးစုနေတယ်လို့ရေးသားထားပါခင်ဗျာ
။ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာကစူးစီးတင်ပြသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုတော့ဗိုလ်ဟူးနေမနက်ခင်းအတွက်မနက်ခင်းတိုင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။အမေရိကန် EDN အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ။
နည်းနဲ့တွေ့တင်ပြမယ် idiom အသုံးကတော့
to get cold feet
ဆိုတာပဲဖြစ်ပါတယ်ဆာလုံးပေါင်းက to get get to get ကယူတာ cold cold ကအေးတာ feet feet ကခြေထောက်ဆိုတော့စကွိုက်ခလုံးရဲ့လုံကောက်အထိပဲကတော့ခြေထောက်အေးတာပေါ့ရှင်ဒီအသုံးဆင်းသက်လာတာကတော့တက္ကရ1605ခုက Lombard စကပုံကနေလို့တချို့သူတွေဒီလိုကဆိုကြပါတယ်ဖဲကစားတဲ့လူကဖဲရှုံးလို့ပတ်စံမရှိတော့ဘူးဖဲပိုင်းကထွက်ကျင်ပြီးဆိုသူ့ခြေထောက်တွေအေးနေပြီလို့စင်ကြေးပေးလို့ရှိတယ်လို့ဆိုပါတယ်ဒါကြောင့်မို့လဲ to get cold feet ကတခုခုလောက်တော့မယ်အဲ့ဒီအလုတ်ကလည်းခက်မယ်သူ့တွေအန္တရာယ်ရှိမယ်ဒုက္ခရောက်စေမယ်ဆွရမယ်ဆိုရင်လောက်ခဏဒီမှာမလုတ်ရဲတော့လို့မလုတ်ဖဲနေတာကို to get cold feet လို့ရည်ညွှန်းပြောတာဖြစ်ပါတယ်တကယ်ကြတော့လေကျမတို့လူသားတွေအနေနဲ့တခုခုအရေးစွန်ပြီးလုပ်ရမယ်ဆိုရင်ခြေလီလက်တွေအေးစမြဲဆိုတာလေသောရရှိများသိပါဖဲရှုံပြီးဖဲသမားကဖဲပိုင်းကမထွက်ဖဲဆက်ပြီးရိုက်နေမယ်ဆိုရင်သူ့မှာပြဿနာဖြစ်မှာဆိုတော့လန့်လို့ကြောက်လို့ဒီစင်ကြီးပြောတဲ့အဓိပ္ပာယ်ဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The groom got cold feet before his wedding dayand decided to cancel the ceremony.
သူတို့ကမင်္ဂလာဆောင်မရဲ့မတိုင်ခင်ကြောက်သွေးဝင်လာပြီးမင်္ဂလာမဆောင်ရတော့လို့အခမ်းအနားကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တယ်လို့ထိပ်ပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The groom got cold feet before his wedding day and decided to cancel the ceremony.
ကြောက်သွေးဝင်လာပြီးနီးမှလုပ်ရမယ့်ဟာကိုမလုပ်ရဲပဲမလုတ်ဖဲနေတယ်ဆိုရင်ဘယ်လိုပြောမလဲ
to get cold feet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တက်ဆက်တဲ့ American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့မနေ့ကညပိုင်းကဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါပြီဒေါခင်မျိုးသက်ကစီစဉ်ပြီးတော့ထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
လာပါရှင်တောက်တာရှင်များရှင်အင်္ဂါနေ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကံကနေကြိုဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီခီးရှေချီတက်လမ်းလျှောက်ဆန္ဒပြရင်းနဲ့လက်ပန်းမှာအကျန်းဖက်ဖြိုခွင်းတာခံခဲ့ရလို့ထိခိုက်ဒဏ်ရာရတဲ့အကြောင်းသားတွေနဲ့ဝန်ရံပြည်သူတွေအတွက်အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုလိုအပ်နေတယ်လို့ဒီမိသားစုဝင်တွေကတောင်းဆိုနေတယ်အကြောင်းမှာဒီတရားရင်ဆိုင်နေရဆဲဖြစ်တဲ့ဒီသပိတ်မှောက်ကျောင်းသားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအရေးတော်တာရှင်တွေနဲ့ဆွေးနွေးကြမှာပါပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတာတော့အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွင်ဦးပါဦးမင်းလွင်ဦးရောက်ပါပြီလားရှင
်
ဟုတ်ကဲ့ဟုတ်ကဲ့ Now ကျမရေးဆောင်ရှောက်မှုနဲ့ပတ်သက်ပြီးတော့ပေါ့နော်ပင်နိုင်ဆွေးနွေးပေးမယ်သူကတော့ဆေးပညာရှင်ဒေါက်တာဦးတင့်ဆွေပါဒေါက်တာတင့်ဆွေရောက်ပါပြီလားရှင
်ဟုတ်ကဲ့ခင်ဗျာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်တကယ်လို့ပေါ့နော်ထောင်တန်းကျနေပြီဆိုလို့ရှင်တော့အကျဉ်းသားဖြစ်နေတော့ကျမရေးဆောင်ရှောက်ကုသမှုကရပါတယ်နောက်ထောင်ထဲမှာကျမရေးမဟုတ်ဆောင်ရှောက်မှုမလုံလောက်တာတပိုင်းပေါ့လေတရားရင်ဆိုင်နေရစေဒီကျောင်းသားတွေမှာတော့ကျမရေးဆောင်ရှောက်မှုကပိုပြီးလိုနေတယ်လို့ဒီမိသားစုဝင်တွေကတောင်းဆိုနေတယ်ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ပထမဆုံးဦးမင်းလွင်ရဲ့အမြင်လေးကိုသိပြရစေ
ဟုတ်ကဲ့ပါအခုလက်ဗရန်ကိစ္စနဲ့ပတ်သက်ပြီးတော့ဖန်စီခံတဲ့သူတွေကိုတရားစွဲဆိုထားတဲ့အမှုအောင်းတော်တော်များများရှိပါတယ်အဲကိုအောင်မိုင်းဆန်ပါ68အမှုရှိတယ်အမှုလေခွဲပြီးတော့ဆွဲထားတဲ့ဥစ္စာတွေလည်းရှိပါတယ်အဲတော့ပြစ်မှုကျူးလွန်ခြင်းခံရတဲ့သူလို့ဆွဆွဲခံရတဲ့အဆင့်မှာပဲရှိသေးတဲ့အချိန်မှာဒီလိုဖန်စီကိန်းနှိမ်သားတဲ့လူတွေကိုထိုက်ပင်တဲ့ကျမရေးဆောက်ရှောက်မှုအစိုးရအနေနဲ့လိုအပ်သမျှစီမံဆောင်ရွက်ပေးတဲ့နဲ့အဲ့ဒီလိုမှစီမံဆောင်ရွက်ပေးဖို့မဖြစ်နိုင်ဘူးဆိုလို့ရှိရင်ဖန်စီတိုင်းထိန်းသိမ်းထားတဲ့သူတွေကိုအာမခံနဲ့လှုပ်ပေးပြီးတော့အမှုကိုရင်ဆိုင်ဖြည့်ဆည်းမှုအတွက်စီမံဆောင်ရွက်ပေးဖို့လိုရတယ်အာမခံပေးလို့မရတဲ့အမှုတမှုပဲ ုံမှန်တစ်ခုကလွယ်လို့ပေါ့လေ။ကြံတဲ့ပုံမှန်တွေကအမှန်ကန်ပြီးလို့ရတယ်ဆိုတာတွေကိုကျွန်တော်ကြားသိရတယ်။သို့တော်လည်းပဲတရားရုံးအနေနဲ့တကယ်တမ်းနေတိုင်းမကောင်းတဲ့သူဆင်းအောင်တယောက်ကုသနေရတဲ့သူတွေကိုတောင်မှအမှန်ကန်မပြီးပဲထားတဲ့ကိစ္စရကကျွန်တော်တို့လူခွင့်ရေးကိုအလွန်အမင်းချိုးဖောက်ရကြတဲ့အပြင်ဒီဆွဆွဲခံရတဲ့အစ်မပဲလူတွေကအပြစ်ပေးတယ်လို့မျိုးခံစားနေရတယ်လို့ဖြစ်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီတရားရင်ဆိုင်နေရခြင်းမှာကျန်းမာရေးတွေအထူးလိုအပ်နေတာတွေကိုဒီအစိုးရကောင်းကောင်းကြည့်ရှုမပေးနိုင်တဲ့အနေနဲ့နောက်ဆက်တွဲပေါ့နော်ဘာတွေများဖြစ်လာနိုင်လဲဆရာဦးတင်းဆွေနည်းနည်းလေးပြောပြပေးပါရှင
်အဲဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကျန်းသားတွေရဲ့ကျန်းမာရေးနဲ့ပတ်သက်ရင်ကျွန်တော်တို့ဒီကျန်းသားတွေကိုစောင့်ရှောက်ဖို့တာဝန်ကြတဲ့ဟိုကျန်းမာရေးစောင့်ရှောက်မှုပေးတဲ့ဆရာဝန်တွေနဲ့အရင်တော့တောင်းဝင်ရှုသူတွေကြားမှာကျွန်တော်တို့အပြန်အလှန်လွန်ဆွဲနေရတာကတော့ဟိုရှိတယ်ခင်ဗျာဒါကတော့ဟိုကျွန်တော်တို့နိုင်ငံမဟုတ်ဘူးတိုင်းပြည်တိုင်းရှိနိုင်တယ်ဒီပေါ်မှာအဆုံးသတ်နိုင်တဲ့ညင်ပွားမှုတွေလည်းရှိနေတယ်ခင်ဗျာနောက်တစ်ခုကဒီတရားစီရင်စနစ်နဲ့ကျွန်တော်တို့ဆရာဝန်တွေဘက်ကတမားကျင့်ဝတ်ရှားမှာအင်တာမဆိုးတဲ့ဝီရိုတွေကဖြစ်နေတယ်ခင်ဗျာကျွန်တော်တို့ကတော့စိတ်ပညာဘက်ကပဲကြည့်ပြီးတော့ပညာပိုင်းဆိုင်ရာကျင့်ဝတ်ကိုကျွန်တော်တို့လိုက်နာကြရတယ်ခင်ဗျာဒါကျွန်တော်တို့ဒါမွေးရပါကျွန်တော်တို့ဟိုပရိညာကျင့်ဝတ်ဖြစ်တယ်လူနာကိုကြည့်ပြီးဆုံးဖြတ်ချက်ချတဲ့အခါမှာကျွန်တော်တို့ဆရာဝန်တွေပုံမှာ PR တွေဆွဲအားတွေမရှိဘူးအဲ့ဒါတွေကိုပမာမထားပဲနဲ့ဟလာတနာစိတ်နဲ့စန္နာစိတ်တနည်းမြေ PR ဆွဲအားတွေကိုပေးချိတ်ပြီးတော့ဆုံးဖြတ်မှသာနေကျွန်တော်တို့ဆုံးဖြတ်ချက်တွေကမှန်တယ်ခင်ဗျအဲ့တော့ဒါကယောဂအမိတက်ရုံပဲရှိသေးတယ်ဆိုတော့ဒီကနေ့ပမာနိုင်ငံမှာခုကဟိုခုဆွေးနွေးကြတဲ့အကြောင်းကဒီပါဝင်ပေါ်လေတခြားနိုင်ငံရေးကျင်းသားတွေရောနောက်တမ်းဟိုတခြားရဇမှုပြမှုအတရားမှုပြမှုဟိုကျင်းသားတွေရောအတွက်ကတော့ဒီထောင်ထဲနဲ့အကျဉ်းစခန်းတွေမှာကျမရေးဆောက်ရှောက်မှုကတော့တကယ်ကိုစူးစူးဝါဝါဖြစ်နေတာကတော့ကျွန်တော်ဟိုမေးစရာမလိုအောင်ဟလာသုတေသနလုပ်စရာမလိုအောင်ဆိုးနေကြတယ်ခင်ဗျအဲ့တော့ဒီဟာတွေအပေါ်မှာဟိုပြည်ပြည်ပြောင်းလဲလုပ်တဲ့အခါမှာကျွန်တော်တို့ဒါတွေကလည်းဟိုအကြီးအကျယ်ကိုပြောင်းဖို့လိုတယ်ဟိုကျမကြီးဆိုတာကလည်းလာရည်နှစ်တိမပြောနဲ့နေနဲ့နိုင်တောင်းစောင့်လို့မရတဲ့အရေးပေါ်အခြေအနေလည်းရှိတော့ပါဒါကတကယ်ကိုလာအင်္ဂလိပ်စကားလုံးသုံးရင် emergency ပေါ့လေပြုပြင်ပြောင်းလဲဖို့လိုတဲ့အခြေအနေဒီတရားဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဆရာဒီဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းကိုဟိုစာနဲ့ပေးပို့ထားတဲ့သူတယောက်ကအစအိုးဟိုဖတ်ပြပါစီဟိုဥလှထွန်းတကုံမျိုးတက်ကပါမျိုးသားပညာရေးဥပဒေကိုတဲ့လက်နဲ့မပါပဲနဲ့ငိမ့်ချမ်းစွာကန့်ကွက်ဆန္ဒပြတဲ့အကြောင်းသားလေးတွေနဲ့ဝန်ရံပြည်သူတွေကိုပေါ့နော်လက်ပန်းမှာအကျန်းဖက်ဖြိုခွဲပြီးတော့ဒီတရားဆွဲဆိုတာခံရစင်မှာကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ပြီးနားလေတာနှစ်ခုတော့သူနှစ်ပိုင်းခွဲပြောမယ်ပေါ့နော်ပထမကဓမ္မရာအလျောက်ဖြစ်စေပြစ်မှုမြောက်တဲ့ပြုလုပ်မှုကြောင့်ဖြစ်စေပေါ်ပေါက်တဲ့ဒီကျမ်းမာရေးချွေးမှုတွေပေါ့နော်အပြည့်အဝနဲ့အလုံလောက်ခံစား권ရှိပါတယ်တဲ့ဒီလူတွေဟာဒါကြောင့်မပြတ်မကွက်ဆောင်ရွက်ပေးရမှာပါတဲ့။နောက်သူတို့အားလုံးဟာဆိုလို့ရှိရင်စီရင်ပိုင်권ရှိတဲ့တရားရုံးကနေအပြစ်ရှိချောင်းဆုံးဖြတ်ထားတာမရှိသေးတဲ့အတွက်ပေါ့နော်။ဥပဒေရအပြစ်ကင်းစင်သူတွေဖြစ်လို့ပါတဲ့။နောက်တစ်ချက်ကတော့ဒီဝန်ရံပြည်သူနှစ်ဦးပေါ့နော်။ရန်ကုန်အထူးကုအစည်းအုံကြီးမှာအတွင်းလူနာဖြစ်တဲ့တက်ရောက်ပြီးတော့ခွဲစိတ်ကူတာမှုခံနေရတာဒါပေါ့နော်။ရာဇဝတ်ပြစ်မှုဖြစ်တဲ့အပြင်းထန်နာကျင်စေမှုကျူးလွန်ခံရသူတွေဖြစ်တယ်ဆိုတာဥပဒေရထင်ရှားပါတယ်။ဒီလိုမျိုးအပြင်းထန်နာကျင်စေမှုကိုတဲ့အမည်မသိရဲသားကတော့၎င်းဆွမ်းအရှံလူရန်ကားကတော့၎င်းကျူးလွန်သည့်ဖြစ်စေဒီရာသွေးမှုမြောက်တဲ့အတွက်တဲ့အမိန်ပေးစေခိုင်းသူရဲမှုအစားပြည်ထဲဝင်ကြီးတိတော့တူညီတဲ့ပြစ်ဒဏ်ချခိုက်တယ်ပေါ့နော်ဘာသာဘသူဘဲဝါခွဲခြားထားတာမရှိလို့ပါပေါ့နော်ဆိုတော့သူတင်ပြတဲ့အထက်မှာပေါ့နော်ဒီပထမချက်ဖြစ်တဲ့ဒီစီရင်ပိုင်권ရှိတဲ့တရားရုံးကနေပြီးတော့အပြစ်ရှိကြောင်းဆုံးဖြတ်ထားတာမရှိသေးတဲ့အတွက်ဥပဒေရအပြစ်ကင်းစင်သူဆိုတော့အဲ့ဒီအကြောင်းလေးပေါ့နော်ဆိုတော့အခုဆွေးနွေးတဲ့အကြောင်းအရာလည်းဒီအကြောင်းပါပဲဒီအခွင့်အရေးနဲ့ပတ်သက်ပြီးကျန်းမာရေးအခွင့်အရေးနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံတကာမှာရောဒီလိုမျိုးဒီတရားရင်ဆိုင်ရစေလူတွေနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ကြလဲပေါ့နော်ဒီအာရှလူခွင့်ကွန်ဖရင့်အရှင်နေကြီးပေါ့နော်ဦးမင်းလွင်ပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါကျွန်တော်တို့ဒီလိုဖန်စီထိန်းသိမ်းခံထားရတဲ့အချိန်မှာအစိုးရအနေနဲ့အကျဉ်းသားတွေရဲ့ကျန်းမာရေးစစ်စစ်မှုကိုပုံမှန်အမြဲတမ်းဆက်စပ်ပြီးနေရပါတယ်။ဒါကကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိအကျဉ်းထောင်လက်ဆွဲမှာလည်းပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေရှိပါတယ်။အကျဉ်းသားကိုချုပ်နှောင်ထားစဉ်အတွင်းမှာကျမ်းမာရေးစောင့်ရှောက်မှုအနေနဲ့ဆရာဝန်ကအရေးကြီးရင်ကြီးလို့ တိုင်းတော်မူတွေစစ်ဆေးမှုတွေပြုလုပ်ရမယ်လို့ပါပါတယ်နောက်ပြီးတော့တခါစိုးရင်ရတဲ့လူနာတွေနဲ့ပတ်သက်လို့လည်း24နှစ်အတွင်းစောင့်ကြည့်တဲ့နေဆိုရင်စောင့်ကြည့်တဲ့လူနာပြင်ဆင်မှုပို့ကုသဖို့လိုတဲ့လူနာစသဖြင့်ကွဲခြားပြီးတော့တရားရုံးရဲ့ခွင့်ပြုချက်နဲ့အညီအညီလျင်များလှုပ်ဆောင်ပေးရမယ်လို့ကျွန်တော်တို့အကျဉ်းဆောင်လက်ဆွဲဥပဒေထဲမှာပါပါတယ်သို့တော်လည်းပဲကျွန်တော်တို့ဒီမှာလက်ရှိဖြစ်နေတဲ့ကိစ္စမှာကအဲ့ဒီလိုမဟုတ်ဘူးတရားရုံးကိုတင်ပို့တဲ့အခါလေတရားရုံးကတည်တည်ကြကြသေုံထွဲကုတာခွင့်ကိုမပေးနိုင်ဘူးအဲ့တော့ခံစားနေရတဲ့အကျဉ်းသားတယောက်ကဒီတရားရုံးထွက်လာရင်နဲ့ဖြစ်တဲ့အချိန်ရောက်တော့မှပဲသေုံကိုတည်ရတဲ့အချိန်မျိုးဖြစ်တယ်ဆိုတော့ကျွန်တော်တို့ကိုတင်ဝင်းတို့ကိုခင်လိုင်းတို့ရဲ့ဥပမာတွေကအချိန်ဆဆပြနေတာဖြစ်တယ်ကျင်းထောင်အတွင်းမှာနောက်ပြီးတော့ကျမိုင်ဆောင်ရှောက်မှုဆိုတဲ့နေရာမှာအရေးကြီးဆုံးကတောက်တုံးကြီးပါပဲ
။ဟုတ်ဟုတ်ကဲ့ပါ။
ကျွန်တော်လည်းကအကျင်းထောင်အတွင်းမှာအဓိကအရင်ဆိုင်ကြုံတွေ့နေရတော့ဝီစီတွင်းကြီးဖြစ်တဲ့အတွက်တန်တက်များတယ်။ဒါကြောင့်တောက်တုံးရတဲ့အကျဉ်းသားတွေအားလုံးကဒီဘိုင်းအောင်တဲ့ဝေဒနာမူဝေတဲ့ဝေဒနာယာနာစတဲ့ဥစ္စာတွေကိုတောက်တုံးကြီးကြောင့်ခံစားနေရတယ်ဆိုတာကျွန်တော်သိရပါတယ်ခင်ဗျ။
ဟုတ်ကဲ့ဟုတ်ကဲ့တောက်တာရှင်တွေကကိုဇော်ရန်လည်းဝင်ရောက်ဆွေးနွေးကြတယ်လို့ပြောပါတယ်ကိုဇော်ရန်ကြားပါလားရှင
်ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ကိုဇော်ရန်အခုခုနဦးမင်းလုံပြောသွားတယ်ပေါ့နော်ဒီចောင်းသားတွေဟိုတဲ့အဓိကတော့ဒီအဝေးစီးတွင်းခါရေးပြဿနာလို့ပြောပါတယ်ဒါကိုဇော်ရန်ကိုတိုင်ဟိုတရားရုံးထုတ်တိုင်းသွားတွေ့နေတယ်ဆိုတော့လေသူတို့ကျမ်းမာရေးဒီအရေးပေါ်ဆောင်ရှောက်မှုဘာတွေလို့လဲနည်းနည်းပြောပြပေးပါကိုဇော်ရန
်ဟုတ်ကဲ့ခင်ဗျဒီကျွန်တော်တို့အခုဆိုလို့ရှိရင်3လကျော်သွားပြီပေါ့နော်ဆက်ကဦးကျွန်တော်တို့တို့စပြီးတော့ထောင်ထဲရောက်သွားတဲ့အချိန်မှာတို့ပါဆိုရေးတွေမကောင်းပြောပါတယ်ဆောစပြောလို့ပြီး80ကျော်ကျော်လောက်ကတူးထားတဲ့ရေဆိုတန်တက်ပြင်းများပြီးတော့တို့ရားရံကြပါတယ်တောက်တော့ရင်လည်းအဆင်မပြေတဲ့ဒါကိုကျွန်တော်တို့ကအဆင်ပြေဖို့အတွက်ကိုကျွန်တော်တို့ကထောင်အာဏာပိုင်တွေကိုလည်းကျွန်တော်တို့ကိုယ်တိုင်ပြောပါတယ်နောက်တစ်ခါကျွန်တော်တို့အပြင်ဘက်ကနေပြီးတော့ NNEA ကိုလည်းပြောပါတယ်ကျွန်တော်တို့မီဒီယာတွေကိုလည်းပြောပါတယ်ဒါတကယ်လို့အချက်ရှိနေပါတော့နောက်တစ်ခုကအခုတတ်တော်ဖြစ်လာတာဟန်ဒီကျန်ဖက်ရိုက်နေစဉ်အခါကသိစရပါအဲ့မှာသူတို့ဒါတန်ချက်တင်နေပေါ့နော်အကျန်ဖက်ရိုက်နေလိုက်တဲ့အတွက်သူတို့ဒီအတွင်းကြီးရောလာပြီးဖြစ်လာပါတယ်အဲ့ဒါဒီနှစ်ရက်နှစ်ရက်ရုံးချင်းမှာဆိုလို့ရှိရင်ကိုတင်ဝင်းပေါ့နော်ကိုတင်ဝင်းကရုံးထုတ်မှာပြစ်ပြီးတော့မူးလဲကြပါပါတယ်အဲ့မှာဒါရီဆေးဝါနေပြီးတော့မနိုင်တဲ့အတွက်ကျွန်တော်တို့ရန်ကုန်ကျွန်တော်တို့ကိုယ်တိုင်မတည်ဘူးပြီးတော့အရေးပေါ်ကနေတဆင့်ကူတာတဲ့အခါမှာစစ်ဆေးတွေ့ရှိကြရဗာဒီသွားတွေ့ရလဲဆိုတဲ့အခါကျတော့အဲ့မှာကျွန်တော်တို့ဒီနတ်ကျော်မာကြီးတစ်ခုအလုံးနတ်ကျော်မာကြီးတစ်ခုကျွန်တော်တို့ဒီ11ရိုက်ခံရတဲ့အတွက်အဲဒါကိုတင်ဝင်းကိုတိုင်ပြောပါလေရင်ဘတ်ကိုလည်းသူ5ချက်လောက်ဆောင်းခံခံရတဲ့အတွက်အဲ့ဒါအတန်တက်ကြောင်းရင်ဘတ်တစ်ခုလုံးလည်းနားနေတယ်ချစ်ချစ်ပြည့်ရှိချက်ကတော့အဲ့လေကျောင်းကဒီကွင်းနေကြတဲ့မှာပေါ့နော်ဒီကျွန်တော်နတ်ကျော်ကြီးတစ်ခုလုံးညှက်သွားတဲ့အတွက်အဲ့ဒါကိုကျွန်တော်တို့ပြန်လုပ်ရတယ်နောက်ဒီတုံးလေးပေါ့ပြုတ်သွားတဲ့အတွက်အဲ့ဒါကိုကျွန်တော်တို့တင်မဆုံရိုးကအရိုးတစ်ခုနဲ့အစားထိုးပြီးတော့ကုသရတယ်အဲ့တော့အဲ့လိုမျိုးကြီးဖြစ်လာတယ်နောက်တစ်ခါ76ရက်နေ့မှာတခါကိုခင်လှန်ဆက်ပြီးတော့ဖြစ်တယ်အဲ့ဒါကြောင့်အားလုံးကလည်းစိုးရိမ်လာတယ
်
ဒီလိုအတွင်းကြီးတရားတွေအပါဝင်ပေါ့နော
်
တခြားကျွန်တော်တို့ခေါင်းမူးဓာတ်တွေကွန်မင်းသစ်သစ်ဆိုအန်လို့ရှင်သွေးစာလေးတွေပါလာပြီဒီလိုဖြစ်လာတဲ့နဲ့မိဖတွေလည်းစိုးရိမ်နေအားလုံးလည်းစိုးရိမ်လာကြတယ
်
ကျွန်တော်တို့အနေနဲ့ဒါကိုမဖြစ်စေချင်ပါဘူးတို့ကနိုင်ငံသားတွေဖြစ်တယ
်အောင်
ကျောင်းသားတွေလည်းဖြစ်တယ
်နောက်ပြည်ထောင်စု
ခံရတယ်မဟုတ်တဲ့တဲ့ဒါတွေကိုနိုင်ငံတော်ကဒါတာဝန်ယူပြီးတော့လုပ်ကိုလုပ်ရမယ်ဆိုတဲ့ကျွန်တော်တို့အတိအသိထားပါတယ်ဒါကြောင့်ကျွန်တော
်ဟုတ်ကဲ့ပါရှင်ဟုတ်ကဲ့ဟိုကကိုစရန်ဟိုပြောသွားတဲ့ဆော့ဆော့ပါပေါ့နော်ဟိုရင်ကိုတင်ဝင်းဒီအာယုံကျော်ထိခဲ့လို့ခွဲစိတ်ကူတာဆေးုံတင်ထားတဲ့သူပေါ့နော်သူ့ရဲ့ညီကိုနေစော်လင်းသူကလည်းဟိုဒီဓာတ်ရိုက်လေလိုင်းဆွေးနွေးပွဲထဲမှာပေါ့နော်သူ့ရဲ့အခြေအနေကိုပြောပြခြင်းတယ်လို့ပြောပါတယ်ကိုနေစော်လင်းရောက်ပါပြီလားမသိဘူး
Hello ဟုတ်ကဲ့ရောက်ပါပြီ
ဟုတ်ကဲ့ဒီချနာပြမှာအကျံဖက်ဖြုတ်ခွင့်ခံလို့ဒီထိခိုက်ဒဏ်ရာရတဲ့သူပေါ့နော်ဒီမိသားစုဝင်နေနဲ့ဟိုပြောပါအောင
်ကိုကြီးကလည်းလေကြောင်းကိုခွဲလိုက်ရတာပေါ့နော်လေရက်နေ့မှာကျွန်တော်တို့တောင်းဝန်သာဖြတ်တွေ့တဲ့အချိန်မှာအချုပ်ရုံးထုတ်တဲ့အချိန်မှာတတ်ပြီးတော့တတ်ပြီးတော့ကျွန်တော်တို့လည်းတွေ့တဲ့အချိန်မှာကိုကြီးကသတိလွက်သွားတယ်တက်ယူပြပြီးတော့သတိလွက်သွားတဲ့အခါမှာကျွန်တော်တို့ကဒီတာဝရီဈေးကိုချက်ချင်းတင်တယ်တင်တဲ့အချိန်မှာတာဝရီဈေးကလည်းမနိုင်အော်လေသူရောင်းအချင်းမျိုးအာမန်လေးကျွန်တော်တို့တီတီကြကြမသိဘူးမသိရတော့ဘူးရောင်းပြီးသူစီရင်ယူကျွန်တော်တို့နေ့ရက်နေ့ပဲညာလေးကကျွန်တော်တို့ဘယ်လိုပြောလဲညနေမိုးထုတ်တော့ရောက်တယ်ရောက်တဲ့အချိန်မှာကျွန်တော်တို့ကိုတမန်လေးရိုက်တယ်အဲ့လိုလိုအနာကောင်းလေးရိုက်တယ်အီစီကြီးလေးရိုက်တယ်အကုန်ရိုက်တယ် အဲ့တော့ဘာဖြစ်လဲဆိုတော့အသက်ရှူလိုက်တဲ့ခါကျရင်နိုင်ဦးတွေရဲ့အောက်လေအဲ့လိုပဲသူကပြောတယ်အသက်ရှူလို့မဝအောင်ဘူးလားအသက်ရှူတွေရမ်းကြက်တယ်ဆိုပြီးပြောတယ်ကသုံးရက်နေ့၄ရက်နေ့လည်းကြောင်းအမိုင်နဲ့တည်းပြီးတော့ရောဂါရှာဖို့ရဲ့အခါမှာသူ့ရဲ့ဒီနောက်ကျောအကျောကြီးကသဘူနာပေါ့နော်သဘူနာအကျောကြီးကဘာဖြစ်လဲဆိုတော့ပြီးပြီးတော့ညက်နေတယ်လို့ဆရာဝန်ကြီးကပြောတယ်က
โอเค
โดยเฉพาะตัวคว้าเสร็จได้คว้าเสร็จได้เลยส่วนตัวเราอุ้งเอาได้อายุเยอะไอ้นี่ก็ช่วยได้โอเ
ค
คว้าเสร็จจองนี้เยอะ
โอเคဒီအဝေးတန်တက်ကတူចောင်းသားကိုတန်းဆွေပေါ့နော်ဒီဖမ်းပြီးတော့ဆယ်ရက်အလောက်ကြာမှာသူ့အဖေကထောင်ဝန်စာသွားတွေ့တဲ့အချိန်မှာပေါ့နော်သူသားကလည်းဒီမျက်လုံးမှာထိကြိုက်တန်ရရနေတဲ့အကြောင်းအခုလို့ပြောတယ်နားထောင်ကြည့်ပါအောင်ရှင
်ကျွန်တော်လည်းအထက်လေရောက်လေရောက်ဝင်လေဝင်သွားရောကျွန်တော်ဝင်သွားမှာသူမျက်စီကဆက်ထားတယ်အော်ရောခွာလိုက်အဲ့ ဖားလိုက်တော့ကျွန်တော်မျက်စိတစ်ခုလုံးရဲနေတာကိုကျွန်တော်မြင်လိုက်ရတယ်ပေါ့နော်အဲ့ဘယ်ဘက်မျက်လုံးကရဲတာမြင်လိုက်ကျွန်တော်နှမ်းမေးတော့အဲတာမင်းမျက်စိကဘယ်လိုလဲမတက်တာဘူးလားပေါ့ရဲတယ်ဒီတိုင်းကြည့်ရင်တော့သူကဟိုကောင်းတယ်လို့ထင်ရတာပေါ့တဲ့မြင်တယ်လို့ပဲအောက်မြင်ရတယ်ဒါပေမဲ့ကောင်းတဲ့မျက်လုံးကိုပိတ်တယ်ကြည့်တယ်ကြည့်ပေါ့ဟုတ်ကဲ့မမြင်ရဘူးခုမပေးဘူးဆိုတဲ့သဘောကိုကျွန်တော်သိသွားတာပေါ့နော်ဆိုတော့သူထောင်ထဲမှာကုပေးလည်းပဲအကလံပါကလံမဲ့ကုပေးမယ်ဆိုတော့ကျွန်တော်ကသဘောပေါက်ပါတယ်ကျွန်တော်နေတော့ဒါကုကျင်တာပေါ့နော်အပြင်မှာသူလုတ်ကျင်အာဟိုဒီမျက်စိကောင်းသွားအောင်ကျွန်တော်ကုကျင်တာပေါ့
ဒီအပြည့်တက်ကတော့အဝေးတင်ចောင်းတာပေါ့နော်ကိုတန်းဆွေရဲ့အဖခင်မှာအခုလည်းအခြေအနေကအဆိုးနေတယ်လို့သူ့မိသားစုတွေကလည်းပြောပါတယ်ဆိုတော့ဒီလိုမျိုးပေါ့နော်နောက်ဆက်တွဲဒဏ်ရာရင်ရပြီးတော့အခု3လလောက်ကြာတဲ့အထိဝေဒနာတွေကိုခံစားနေရတယ်ဒါနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဟာရုံးချင်းထုတ်တုံးကတရားရုံးမှာဒီရဲမှုကသူကဟိုစစ်ချက်ပေးပါတယ်သူတို့ကရွယ်ုံမဲရွယ်တာပါပေါ့နော်ဆိုတော့ဒီလိုမျိုးခံစားနေရတာပေါ့နော်ဟိုဒဏ်အတွင်းကျတဲ့ဒဏ်တွေပေါ့နော်ဒါရင်းနဲ့ပတ်သက်ပြီးတော့ဆရာဦးတင့်ဆွေပြောပြပေးပါဦးဟိုနော်ဘာနောက်ဆက်တွဲဘာတွေဖြစ်နိုင်လဲဘာတွေလုပ်တင်လဲဆိုတာလေးလေ
ဟုတ်ပါပြီအခုဟိုတော့ပဲရှင်တွေကဒီကာယကံရှင်တွေ၃လုံးပြောသွားတာဟာဟိုတကယ်ဟိုကျမရေပကစိတ်ညာပကတိအမှန်တွေပဲခင်ဗျာဟိုတန်းစီချရေးရေတို့ပြောတဲ့အတိုင်းပဲကျွန်တော်တို့ယောဂပိတာဖြစ်စင်ကဖြစ်တယ်ခင်ဗျာဟိုရဇတိပုံမှန်ရ323 324 325 326ဆိုတော့ပုံမှန်၄ခုကကျွန်တော်တို့ကုကင်းစိတ်ပညာမှာဘလုံးတွေသင်ရတယ်ဟဲ့လက်ပေါ့လောဝလေးနဲ့သွားရိုက်တာတော့323ကမြောက်သွားပြီခင်ဗျာအဲ့မှာဟိုလက်နဲ့ပေါ်မူတည်ပြီး324နဲ့နောက်က326ဖြစ်တယ်ဒဏ်ရာပေါ်မူတည်ပြီး325ဖြစ်တယ်ခင်ဗျာအခုဟိုခံရတဲ့ကြောင်းသားဒီမှာဒဏ်ရာတွေကကြီးကျယ်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ်။တနည်းအားဖြင့် grievous heart လို့ခေါ်တာပေါ့လေ။မျက်လုံးထီရင်ကိုအဲ့ဒါကမျက်လုံးတစ်ဖက်ကိုထီရင်ဘွားတစ်ချောင်းထီရင်နားတစ်ဖက်ထီရင်ဒါဖြစ်သွားပြီခင်ဗျာ။အဲ့သိသိတို့ကြီးကြီးတို့ဖြစ်တယ်။အဲ့တော့ခုနပြောတဲ့ဟိုကြောင်းသားတွေကြောင်းသူတွေမှာဒီတန်ဟာတွေကြီးကျယ်ပေါ့လေ။တခြားနိုင်ငံရေးကျင်းသားတွေနဲ့အတူတခြားကျင်းသားတွေနဲ့အတူခံစားနေရတဲ့အဲဝေဒနာခံရတွေဖြစ်တော့အာကျွန်တော်ထင်တယ်ဒီစနစ်ကြီးကအများကြီးကိုကြောင်းလဲစရာတွေရှိနေတယ်။သူတို့ဖြင့်ဒီစစ်စွာတဲ့ကလေးကဖြစ်နေတဲ့ထောင်ကွင်းအထူးသဖြင့်နိုင်ငံရေးကျင်းသားတွေမှာကျင်းသားမဖြစ်ခင်ရောကျင်းသားဖြစ်တော့ရောဒီကျမရဲ့နဲ့ပတ်သက်လို့ကတော့အကြီးအကျယ်ကိုဟိုစိုးစိုးဝါးဝါးဖြစ်နေတော့ဒါကိုတော့မပြင်းလို့မရတော့ဘူးလို့ကျွန်တော်ကျမရဲ့ဆံဝန်ကြီးတော်ကပြောလို့ပါတယ်ခင
်ဗျ။ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ဝင်ရောက်ဆွေးနွေးပေးတဲ့ဦးမြင့်နယ်ဦးဒေါက်တာတင့်ဆွေနဲ့တကူဇော်ရန်တို့ဒီကိုနေစော်လင်းတို့အားလုံးကိုကျေးဇူးတင်ပါတယ
်။အင်္ဂါညတရက်လီလိုင်းအစီအစဉ်ကိုပြန်လည်ပြီးတော့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA American အတန်းရဲ့ဘူရူနီမနေ့ဖက်အစီအစဉ်တွေကိုအတန်းလွှင့်နေပါတယ်။ VOA ကိုအီးမေးလ်ကနေဝေဖန်အကြံပြုခြင်းနဲ့တည်သချင်းတွေတောင်းခြင်းနဲ့ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ VOE ရဲ့ဖုန်းနံပါတ်ကတော့1-232-382-5554ဖြစ်ပါတယ်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ကိုကိုရဘာသာရေးရလူနည်းစုတွေရဲ့အခွင့်အရေးကိုကာကွယ်ဖို့ကမ္ဘာလုံးဆိုင်ရာလှုပ်ဆောင်မှုပိုတိုးတက်လာရေးအရေးကြီးလိုအပ်နေပါတယ်နေရာများပြားမှာခရီးယန်ဂျူရှီယာဆွန်နီယဇီဒီအာမဒီနဲ့ဘာဟာအီဘာသာကူးကွယ်သူတွေအပါအဝင်ဘာသာရေးလူနည်းစုတွေဟာခွဲခြားဆက်ဆံခံရတာအကြမ်းဖက်ခံရတာတွေနဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့လည်းဒီဖြစ်ရပ်တွေအတွက်အစိုးရတွေကိုကြီးအပြစ်တင်လို့မရပါဘူး။ဘာသာရေးဆိုင်ရာလူမှုအဝန်းဝိုင်းတွေကိုအစိုးရမဟုတ်တဲ့အဖွဲ့တွေကတိုက်ခိုက်မှုပါလေ။အရေးကြီးရင်ဆိုင်နေရတဲ့စင်ခုံမှုတစ်ခုဖြစ်တယ်လို့အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ဆိုင်ရာအမေရိကန်ယာယီတန်တမန်အာဆလန်ဆူလီမန်ကပြောပါတယ်ပြီးခဲ့တဲ့ဧပြီလမှာ လေပြားနဲ့ကင်ညာကခရိယံဘာသာဝင်တွေကိုအကြမ်းဖက်အဖွဲ့တွေကတပ်ပစ်ခဲ့တဲ့အပေါ်မိမိတို့ထိတ်လန့်တုန်လှုပ်ခဲ့ရတယ်လို့မစ္စတာဆူလေမန်ကပြောပါတယ်။ဘာသာရေးအရချုပ်ချယ်မှုခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်မှုများတိုက်ဖျက်ရေးဆန်ရာကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆုံးဖြတ်ချက်အမှတ်16မြင်းဆောင်18ကိုအားပေးအကောင့်ထဲပေါ်ရေးအစ္စတန်ဘူလုပ်ငန်းစဉ်၅ချိန်မြောက်အစည်းအဝေးမှာမစ္စတာဆူလေမန်ကအဲ့ဒီလိုပြောခဲ့တာပါ။ဆုံးဖြတ်ချက်အမှတ်16မြင်းဆောင်18ဟာဒီအကြမ်းဖက်မှုကိုတိုက်ဖျက်ရေးမှာအရေးကြီးတဲ့နည်းလမ်းဖြစ်ပြီးအစိုးရတွေအနေနဲ့အပြည့်အဝအကောင့်ထဲပေါ်သင့်ပါတယ်။ဘာသာရေးရချုပ်ချယ်တာကိုတိုက်ဖျက်ရေးနဲ့ကြော်လွှားနိုင်ရေးအတွက်အခြေခံအုတ်မြစ်နဲ့လမ်းညွှန်မူဝါဒတွေဖြစ်ပေါ်စေမဲ့တူညီတဲ့စံတန်ဘိုးတွေနဲ့ဂရိကဝတ်တွေကိုဒီဆုံးဖြတ်ချက်မှာရှင်းရှင်းလင်းလင်းသတ်မှတ်ဖော်ပြထားပါတယ်။ငြိမ်းချမ်းစွာသဘောထားထုတ်ဖော်တာကိုအကြမ်းဖက်တဲ့နည်းလမ်းနဲ့တုံ့ပြန်တာမှာဘယ်လိုအကြောင်းပြချက်မျိုးမှမရှိဘူးဆိုတာဒီဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ဘာသာရေးလူလက်ခွင့်နဲ့ဗဟုဝါဒကိုအားပေးဖို့ကိုးကွယ်ဝတ်ပြုတဲ့နေရာတွေကိုကာကွယ်ဖို့ခွဲခြားဆက်ဆံမှုကိုတိုက်ဖျက်တဲ့ဥပဒေတွေအသက်ဝင်အောင်လုပ်ဖို့ဘာသာရေးဆိုင်ရာလူမှုအုံပွဲတွေနဲ့ထိတွေ့ဆက်ဆံဖို့နဲ့ပဋိပက္ခဖြစ်ရှင်းတာကိုအားပေးလုပ်ဆောင်ဖို့အဲ့ဒီဆုံးဖြတ်ချက်ထဲမှာအစိုးရတွေကိုနှိုးဆော်ထားပါတယ်။ဘာသာရေးရချုပ်ချယ်တာကိုကန့်ကွက်ပြောဆိုပြီးအဲ့ဒီစိန်ခေါ်မှုတွေကိုဖြစ်ရှင်းဖို့ရာပူပေါင်းလုပ်ဆောင်တဲ့ကွန်ရက်တွေဖွဲ့စည်းဖို့လဲအစိုးရနဲ့အရက်ဖက်လူမှုအဖွဲ့အစည်းခေါင်းဆောင်တွေကိုအားပေးတိုက်တွန်းထားပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ကိုယ့်ရဲ့အခြေခံစံတန်ဘိုးတွေကိုထပ်လောင်းအတည်ပြုရမှာဖြစ်ပြီးဘာသာရေးနဲ့ဒိုင်းနာလူမျိုးလူနည်းစုတွေရဲ့နိုင်ငံရေးနဲ့လူမှုအခွင့်အရေးတွေအားကောင်းအောင်လုပ်ရပါမယ်။လူလက်ဆော်ထုတ်ဖော်ပြောဆိုခွင့်နဲ့ဘာသာရေးလူလက်ခွင့်တို့ဟာအစိုးရအားလုံးကအားပေးမြင့်တင်ပြီးအကောင်အထည်ဖော်လုပ်ဆောင်ရမယ်အခြေခံလူအခွင့်အရေးတွေပဲဖြစ်ပါတယ်ခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တို့ရရှင်တို့အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အသိပေးလိုပါတယ်ခင်ဗျာ။ VOA အစီအစဉ်ဒီအားလုံးကိုအင်တာနက်ဆက်မျက်နှာမှာလည်းဖတ်လို့နားထောင်လို့ရပါတယ်။ VOA ရဲ့ website လိပ်စာက www.voanews.com ဖြစ်ပါတယ်။ဝေဖန်အကြံပေးစာတွေနဲ့အီးမေးလ်နဲ့ပေးပို့လူတွေက VOA ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပြီးတော့ VOA ကိုစာတိုက်ကနေတဆင့်စာရေးသားဆက်သွယ်လို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့စာတိုက်လိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်စာတိုက်တက်တာအမှတ်855ဗဟုစာတိုက်ကြီးကာနာလန်ရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာဘရူနီမင်းနဲ့ဖက်အစီအစဉ်ဒီမှာကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ်ခင်ဗ
ျအမေရိကန်နဲ့တရုတ်နိုင်ငံစလုံးကဆွေးနွေးမှုရှိတဲ့ကိစ္စရပ်တွေကိုအောင်မြင်စွာဖြေရှင်းဆောင်ရွက်မှုအပေါ်ကမ္ဘာကြီးကအကူအထားပြုနေကြောင်းပြောကြပြီးချုပ်အမေရိကန်မဟာဗျူဟာနဲ့စီးပွားရေးဆိုင်ရာနှစ်ပတ်လည်ဆွေးနွေးပွဲကိုအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ကဖွင့်လှစ်ပေးလိုက်ပါတယ်ဆွေးနွေးပွဲအတွင်းပြဿနာတွေအားလုံးကိုတထိုင်နဲ့ဖြေရှင်းလို့ရနိုင်မှာမဟုတ်ပေမဲ့ပြဿနာတွေပြည်လည်ရေးကိုဥတီပြီးလှုပ်ဆောင်သွားကြဖို့လိုအပ်ကြောင်းအမေရိကန်နဲ့တရုတ်နိုင်ငံအကြားကွဲပြားမှုတွေကိုပုံမှန်လင်းလင်းပဲဒုသမ္မတဂျိုးဘိုင်ဒန်ကပြောသွားပါတယ်တချို့ကိစ္စရာဒီမှာနိုင်ငံအကြားသဘောတူညီချက်မရနိုင်ပဲဖြစ်နေတယ်လို့ကပ္ပစီးပွားအင်အားအကြီးဆုံးနှစ်နိုင်ငံအကြားကအရာရာမှာသဘောတူညီမှုမရှိဘူးဆိုတာကိုတရုတ်ဒုသမ္မတဝန်ယန်းကလည်းဝန်ခံပြောကြားသွားပါတယ်NATO မဟာမိတ်နိုင်ငံတွေပေါ်ရုရှားနိုင်ငံအနေနဲ့တခြားအကြမ်းဖက်အဖွဲ့တွေရဲ့ချင်းချောက်မှုတွေကနေကာကွယ်နိုင်မှုအတွက် Baltic နိုင်ငံတွေအပါအဝင်ဥရောပတိုက်အတွင်းကနိုင်ငံပေါင်း6နိုင်ငံမှာတင်ကားအစီး250နဲ့တခြားစစ်လက်နက်ကြီးတွေကိုအမေရိကန်ပြည်ထောင်စုကကြိုတင်ချထားတော့မှာဖြစ်ပါတယ်။အဲဒီလိုနဲ့တတိချထားမဲ့အစီအစဉ်ကို Baltic နိုင်ငံအနေနဲ့ဥရောပ3နိုင်ငံတို့ကသဘောတူကြပြီးဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီး Ashton Carter က Estonia နိုင်ငံမြို့တော်မှာသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားလိုက်တာဖြစ်ပါတယ်။ပြင်းထန်နိုင်ငံအတွင်းတရုတ်ဆန့်ကျင်စစ်ရတဲ့ကြီးထွားနေတဲ့အချိန်မှာတရုတ်နိုင်ငံကယထာ73စင်းမာယူမဲ့ကိစ္စအပေါ်ဝေဖန်မှုတွေထွက်ပေါ်နေပါတယ်ခင်ဗျာ
။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဝင်တဲ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။အခုထုတ်လွှင့်တဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ second 19နဲ့25တို့ကနေထုတ်လွှင့်ပေးမှာပါ။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ second 19နဲ့25တို့ကနေနားထောင်နိုင်ပါတယ်။တို့ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကျွန်တော်ဆက်မိုးပေးပါခင်ဗျာ။
This program has come to you from the Voice of America, Washington.